Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်မြန်မာစံတော်ချိန်မနက်6နာရီရှိပါပြီ2016ခုနှစ်ဇွန်လ12ရက်တနင်္ဂနွေနေ့မနက်ဖြန် VOE season တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါလိုင်းဒိုမီတာ2430နဲ့40တို့ကနေဖန်ယူနိုင်နိုင်ပါလိမ့်ရှင်ကျွန်မခွန်ညိုပါအခုမနက်ခင်း season တွေတာဝန်ယူပါမယ်ရှင်
မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇွန်ဝင်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အာဖရိကမှာ American တပ်ဖွဲ့တွေတိုးမြင့်ပါဝင်မှုဆုံးဖြတ်ချက်ချလိုက်တဲ့အပေါ် Taliban အဖွဲ့ကကန့်ကွက်ပါတယ်မြန်မာနိုင်ငံအတွင်းကပြည်내နဲ့တိုင်းဒေသကြီးအတော်များများမှာရာသီဥတုဆိုးဝါးမှုတွေနဲ့ရင်ဆိုင်နေရပါတယ်။အာရှတိုက်အတွင်းမွေးစေဝါထုတ်လုပ်မှုနဲ့အမောက်ခိုးကုမှုတွေတိုးမြလာနေတယ်လို့ကုလသမဂ္ဂကပြောပါတယ်။ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမနာချမ်းနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
။အခုမနက်ခင်းနာဆင်ရမယ့်သတင်းလွှာလေးထဲမှာတော့မြန်မာနိုင်ငံရဲ့တက္ကသိုလ်ဝင်ခွင့်စာမေးပွဲစစ်ဆေးတဲ့နည်းစနစ်ဟာနိုင်ငံတကာနဲ့ရှင်ပြီးပြောင်းလဲသင့်နေပြီဖြစ်တဲ့အကြောင်းဟာဘတ်တက္ကသိုလ်ကျောင်းဆင်သုတေသီတဦးကထောက်ပြထားပါတယ်။
ဒီမှာဒီမှာအဲ့ဒီကြီးကလဲနေတာဒီတဘာသာကြရုံနဲ့အကုန်ကြသွားတဲ့ဆင်းကြီးပေါ့နော်။ကြရတဲ့သူရင်းနဲ့ပြဿနာနေတော့တော့မှအင်းနေ
ဆင်းရတာကလေးတွေနိုင်ငံတကာအဆင့်ပညာသင်ကြားရေးဆောင်ရွက်ပေးနေတဲ့မလလဝင်းရဲ့တုံသက်ပြောဆိုမှုနဲ့အတူနားဆင်ကြရမှာပါ။မြမအေးတုံသက်ချက်မှာတော့ရန်ကုန်မြို့ကြီးဘက်စုံတိုးတက်ဖွံ့ဖြိုးရေးစီမံကိန်းတွေအကြောင်းနားဆင်ကြရမှာဖြစ်ပြီးမနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလည်းလေ့လာနိုင်ကြပါတယ်။အစီအစဉ်နောက်ပိုင်းမှာစနေတိုက်ရိုက်လေးလိုက်ပြန်လည်ထုတ်လွှင့်ပေးတဲ့အခါစင်ကာပူကိုရက်30ဗီဇာကွင်းလွတ်ကင်းလွတ်ခွင့်ကဘယ်နိုင်ငံအတွက်ပို့ပြီးတော့အကျိုးများလဲဆွေးနွေးထားတာကိုပြန်လည်နားဆင်နိုင်ပါတယ်ဒီလိုအစီအစဉ်တွေမတိုင်ခင်အခုရင်ဆုံး2016ခုနှစ်ဇွန်လ12ရက်တနင်္ဂနွေနေ့မနက်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလှိုင်နဲ့မနန္ဒချန်းတို့ကြီးညာပေးပါမယ်ရှင
်တာလီဘန်အစ္စလာမ်ရဲ့တောင်းကျမ်းသူအဖွဲ့အပေါ်လေကြောင်းတိုက်ခတ်မှုတွေတိုးမြင့်လှုပ်ဆောင်ပြီးလိုအပ်ရင်အမေရိကန်တပ်ဖွဲ့တွေကိုတိုက်ပွဲဖြစ်ပွားတဲ့ဒေသတွေကိုဆေးလွတ်မဲ့အမေရိကန်ရဲ့အစီအစဉ်ဟာအဓိပ္ပာယ်မရှိတဲ့အစီအစဉ်ဆိုပြီးအာဖဂန်တာလီဘန်အဖွဲ့ကပြစ်တင်ရှုံချလိုက်ပါတယ်လာပေါင်းများစွာညှဉ်းခုံဆွေးနွေးပြီးတဲ့နောက်တာလီဘန်အဖွဲ့ကိုတိုက်ခိုက်နေတဲ့အာဖဂန်လူညုံရေးတပ်ဖွဲ့တွေကိုကူညီရေးအတွက်အမေရိကန်တပ်ဖွဲ့တွေအခန့်ကဏ္ဍတိုးမြင့်ပေးသွားဖို့သမ္မတဘာရက်အိုဘားမားကအတည်ပြုပေးလိုက်တာဖြစ်ပါတယ်။အမေရိကန်ရဲ့အဲ့ဒီဆုံးဖြတ်ချက်ကြောင့်သူတို့ရဲ့လှုပ်ဆောင်မှုကိုအတားဖြစ်စေမှာမဟုတ်တလို့သူတို့ရဲ့လက်နက်ကင်ပုံကံဒေါ်လာမှုကိုနောက်ဆုတ်သွားဖို့ဖြစ်လာစေမှာမဟုတ်ဘူးလို့တာလီဘန်ပြောခွင့်ရဇဘီဟူလာမဂျာဟစ်ကပြောပါတယ်ဒီဆုံးဖြတ်ချက်ကြောင့်အမေရိကန်ရဲ့အရင်းမြစ်တွေဆုံးရှုံးသွားစေမှာဖြစ်ပြီးရှေ့တန်းမှာတည်ဆုံးသူအရေးအတွက်လည်းတိုးလာစေတာပဲဖြစ်မယ်လို့သူကပြောပါတယ်သူတို့အနေနဲ့အမေရိကန်ရဲ့သင်းပိုက်ထားမှုနဲ့စစ်ပွဲတက်တန်းတိုးမြင့်အောင်လှုပ်ဆောင်မှုအပေါ်ကန့်ကွက်ကြောင်းလွန်ခဲ့တဲ့15နှစ်အတွင်းအမေရိကန်တပ်ဖွဲ့တွေအုံပြုမှုအပေါ်အာဖဂန်မိသားစုတွေကခုခံခဲ့ကြကြောင်းအမေရိကန်ရဲ့သင်းပိုက်ထားမှုကိုဆန့်ကျင်ပြီးသူတို့ရဲ့ဂျီဟတ်စစ်ပွဲကိုရှစ်ဆက်ဆောင်ရွက်သွားမှာဖြစ်ကြောင်း VO ကိုစနေနေ့ကပေးပို့တဲ့ကြေညာချက်မှာမဂျာဟစ်ကပြောကြားထားပါတယ်ဒီတော့တွင်အာဖဂန်နိုင်ငံအတွင်းမှာရှိတဲ့အမေရိကန်တပ်ဖွဲ့တွေရဲ့အခန့်ကဏ္ဍတိုးမြင့်မဲ့ဆုံးဖြတ်ချက်ကိုသမရအာရှရဖ်ဂါနီရဲ့ညညရေးအစိုးရကကြိုဆိုလိုက်ပြီးအကြမ်းဖက်မှုတိုက်ဖျက်ရေးကိုအထောက်အကူပြုစေမယ်လို့ပြောပါတယ
်ဘင်္ဂလားဒေ့ရှ်နိုင်ငံမှာလူနည်းစုတွေနဲ့ဘာသာရေးအစွဲကင်းတဲ့တွက်ကြလှုပ်ရှားသူတွေဇက်တိုက်အသက်ခံရမှုတွေဖြစ်ခဲ့ပြီးတဲ့နောက်ပိုင်းနိုင်ငံတော်နှိမ်နင်းမှုတစ်စိတ်တစ်ပိုင်းအနေနဲ့စနေနေ့ကဂျီဟတ်ဝါဒီအစွန်းရောက်သမားတွေဖြစ်တန်တရားရှိသူ38ဦးကိုဖမ်းဆီးလိုက်တယ်လို့အာဏာပိုင်တွေကပြောဆိုလိုက်ပါတယ်မွတ်စလင်ဦးရဲ့အများစုဖြစ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတဝန်းစစ်သွေးကြွနှိမ်နင်းတဲ့အစီအစဉ်တွေကိုတောက်ကြနေရစတင်ခဲ့ပြီးတဲ့နောက်ဖမ်းဆီးထိန်းသိမ်းခဲ့တဲ့မတင်သာသူအစွန်းရောက်2500ကျော်ရှိသွားပြီလို့လည်းရဲတပ်ဖွဲ့နဲ့နှီးဆက်တဲ့အတိုင်းဝိုင်းကဆိုပါတယ်။ဒါ့အပြင်တနက်တလက်ဖောက်ခွဲရေးပစ္စည်းတွေနဲ့ခရမ်းမီးကြောက်တွေကိုလည်းအာဏာပိုင်တွေကသိမ်းဆီးမိခဲ့တဲ့ကြောင်းအစစ်မြင့်ရဲအရာရှိတဦးကပြောဆိုခဲ့ပါတယ်။လူသက်တရခန့်တဦးချင်းကိုမိအောင်ဖမ်းဆီးသွားမှာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာကကတိပေးထားတဲ့အချိန်မှာပဲရဲတွေဘက်ကနေနှိမ်နင်းမှုတွေလှုပ်ဆောင်လာတာလည်းဖြစ်ပါတယ်။မကြသေးခင်လတွေအတွင်းအစွန်းရောက်အုပ်စုတွေရဲ့တပ်ဖြတ်မှုတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့တော်မှာသာမကနိုင်ငံမြောက်ပိုင်းနဲ့ကန်ယူရန်တောင်ပိုင်းတွေကဝေးလံတဲ့အရက်ဒေသတွေအထိဖြစ်ပွားခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့တောက်ကြနေ့ကလည်းဘင်္ဂလားဒေ့ရှ်နိုင်ငံအနောက်မြောက်ပိုင်းပပနာခရိုင်မှာဟိန္ဒူဖျားเจ้าကအလုသမားတူဦးဓာတ်နဲ့ခုတ်သက်ခံခဲ့ရပြီးဒီတပ်ဖြတ်မှုကိုသူတို့လှုပ်ဆောင်တာဖြစ်တယ်လို့ IS အစိုးရတွေကပြောဆိုတဲ့အကြောင်းအမေရိကန်အခြေစိုက်စောင့်ကြည့်မှုအဖွဲ့တစ်ခုကစနေနေ့မှာဖော်ပြခဲ့ပါတယ်
။ကင်ညာနိုင်ငံကနေတပ်သားတွေအဖြစ်စုဆောင်းထားတဲ့သူတို့အဖွဲ့ဝင်အုပ်ဟာအဖွဲ့အပေါ်တစ္ဆာဖောက်မှုအစ္စလမ်ဘာသာတရားနဲ့ကိုက်ညီခြင်းမရှိတဲ့ပြုမှုလှုပ်ဆောင်မှုတွေနဲ့ကွပ်မြက်လိုက်ကြောင်းဆိုမာလီယာအခြေစိုက်အယ်ရှာဘတ်အဖွဲ့ကပြောပါတယ်။ကင်ညာနိုင်ငံသား2ဦးနဲ့အတူဆိုမာလီယာနိုင်ငံသား2ဦးတို့ကိုတိုင်းပြည်အလဲပိုင်းဂျူဘာဒေသမှာတောက်ကြနေကကွပ်မြက်လိုက်တဲ့ quim ye like Jim Pichang, Didaganiga, Vio is Somalia Tanago Piobare, Eric Comiamugo, El Shaba Apoye, Internet website Male Popia Tabare, the Chalule Ugole, Somalia, Kenyane, American Talon Agency, the show Lope Mune, P. Dama, Taujaniga, Comia like Delu, El Shaba Apoy, Lumuko, Yakarsin, Jinaja Topiangabare, Eric Comia Kanga, Leurega, the Uha, Natan de Selegone Dwen, El Shaba Apoye, Gonzon, Ame Abdi. Godani ko Abu Zubayr go Mount to Med drone in a Takamuma, Kuni Songye Bigetulu, Susu Kantaya to Pitelo Sobare.
Republican Party, yeah, American Tamra Long people, Teja the Laushini, the graduate, the Teji Donet Traha, Saniniga, Florida, Pine, Tamba, Muga, Sionia Kizin, Dwayne, two party Pitte, Republican Party, or your Democratic Party go back, we went to Nakavare, Jaimbe Democratic Party, Hillary Clinton, Poma. Nanganjaya Wenji Dawin using our email tone, Kesan, a better Lutons and I women Biosu get up Pipare, to go Tamra Long Pit, how come Munions and it, Republican Party. Gadi Massachusetts Pine Teloto Mat Mip Ronnie Gole Yem Bare Ludeyalo Poka Pioso Gavare, Republican Party Gar Teloto Madrigule Tamra Long P Ambe Jarebo Celebrity in Show Chaga Biro. Party in Ninion Nayang Jobayale Melo to Apioso Gavare, the bad dwin Ludu sit down with Gagan Maro, Taukamuri Yoja Lani Mabe, Mr. Tranya Pintan Lidani Trouble Lara Pipare. Real clear politics, the Rintana ye, now song go you tare sit down maro, Trump ha, Jaime Pite, Clinton te, Jamia, Tauka Muma, don't let the machine met your name, it appear party.
You American Diam Manapa Mabada Sisenigo, Malecha Nagani Kunanai a tea, Lindomida, those and ne, Kilohax go down nigga, Lindomida lace, Kilohax call late down donya. Lindomida lays a shake, kilohax chowte shangane. Dutia naiwama, lindamida dea goze, kilohax tinga kongarugani, tone penny variation.
The American tanga the Renego, selecting a penny rakna. Bigger at the Rimbaka Salum, Yamananga, Sakai, Eaurine, Maguita, and Dita Girine, Mumbinene, Yakampine Roma, Mute, Tanzo, Yatombi, Yijimuri, Pipogabare, Yakampine, Tandem, Yuma, Piponi, Yijimuha, So Yara, Chinigo, Yaula, Nijau, Didaga Niga, Nibiroma, Puentare, Yebo, Chini, Siman, Kanguemu, Bhutanago, Setuarajau, Luate, Aguni, Chechin, Songye, Benijau, Nibiro, Yung Tawanja, Wenanda Uga, Fiwego, Piopiabare, Yakaya, Tanduya,
Tanduevo. So ตันด้วยเสชอมมาก่อนไอ้ตะบี้ช่องชวยเลียวไอ้ลิ้นดีว่าปอกตอซี้จ้วนเปลี่ยนช่องอยู่ไอ้ตะบิ้วฉั่นอยู่ไอ้อะไรอย่างนี้มันนี่ญาตะไหนอ่ะเนี่ยใส่อยู่ไอ้ตุ้ยช่องอ่ะเนี่ยใส่อยู่ยีแตบิ้วยียีจี้อ่ะวะโหลตรัวตะเรนโบราอันนี้เจอเราฟงเสร็จไปแล้วอันนี้ตัวตะเรนโบเต็มจ้าวตรัวไอ้
တန်တွေကအုတ်ချုပ်ရေမှုလို့အဲ့ကျွန်တော်ကစေရုံကြတော့တန်တွေမရှိဘူးကြောက်ဖြူနေစစ်တွေမှာရှိတယ်အဲ့ဒါတို့အဲ့ချက်ချင်းကွင်းစင်းကြရတွားကြရတယ်စနေနေ့ကမွန်ပြည်နယ်ချောင်းစုံမြို့မှာမိုးသက်လေပြင်းတက်ခတ်ခဲ့တဲ့အတွက်အင်းတချို့ပျက်စီးသွားကြောင်းလဲပြန်ကြိုက်ရေးဌာနကသတင်းထုတ်ပြန်ထားပါတယ်အရာဝတီတိုင်းကြံငင်းမြို့နယ်မှာလဲစနေနေ့ကတနေ့ကနီးပါးမိုးသက်ထန်စွာရွာသွန်းခဲ့တဲ ်ခက်ခဲကုန်တယ်လို့ဆိုပါတယ်စကိုင်းတိုင်းဒေသကြီးကောလင်းမြို့မှာအခါတိုင်းနဲ့ရေကြီးနေကြအချိန်နဲ့စောပြီးပြီးခဲ့တဲ့သတင်းပတ်ကြာတာပရိနေကရုတ်တရက်ရေကြီးရေရှမ်းမှုတွေဖြစ်ပေါ်ခဲ့တာမှာတမျိုးလုံးနှိပါရေလွှမ်းမှုသွားခဲ့ပါတယ်ရေကြီးမှုကြောင့်အသက်ဆုံးရှုံးမှုမရှိသေးပေမဲ့လည်းပျက်စီးဆုံးရှုံးမှုတွေအများအပြားဖြစ်နိုင်တယ်လို့ဒေသခံတွေကပြောပါတယ်ကောလင်းမြို့မှာရေကြီးမှုတွေနေ့စဉ်ဖြစ်ပေါ်လေရှိပေမဲ့အခုနှစ်ရေကြီးမှုဟာခါတိုင်းနဲ့တည်တဲ့စောပြီးဖြစ်တာကြောင့်ခါတိုင်းဖြစ်နေကြအချိန်ရောက်ရင်အခြေအနေအတော်လေးဆိုးဝါးနိုင်တယ်ဆိုပြီးဒေသခံတွေအကြားစိုးရိမ်မှုတွေဖြစ်ပေါ်နေပါတယ်မနေ့ကဖြစ်သွားခဲ့တဲ့ရေကြီးမှုတွေကြောင့်ကောလင်းမြို့မှာအသက်ဆုံးရှုံးမှုတွေရှိခဲ့တဲ့အပြင်စိုက်ပျိုးရေးတွေလည်းပျက်စီးဆုံးရှုံးခဲ့ရတာပါဒီကနေ့တနင်္ဂနွေနေ့မှာလည်းမြန်မာနိုင်ငံစကိုင်းတိုင်းဒေသကြီးအောက်ပိုင်းမန္တလေးမကွေးတိုင်းဒေသကြီးတို့မှာနေရာစိတ်စိတ်မိုးရွာနိုင်ပြီးပဲခူးအေရဝတီမန္တလေးရန်ကုန်တိုင်းဒေသကြီးနဲ့မွန်ပြည်နယ်ကရင်ပြည်နယ်နဲ့ရခိုင်ပြည်နယ်တို့မှာမိုးသည်ထွန်စွာရပ်သွန်းနိုင်ကြောင်းမိုးလေဝသဌာနကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
အာရှတိုက်တဝမ်းအမ်ဖက်တမင်းဆေးပြားမှောင်ခိုမှုတိုးများလာနေတဲ့အတွက်ဩစတြေးလျနိုင်ငံအနေနဲ့ မူရစ်စေဝါတိုက်ဖျက်ရေးလုပ်ငန်းတွေမှာပုံမပါဝင်လှုပ်ဆောင်ဖို့ကုလသမဂ္ဂကတိုက်တွန်းပြောကြားလိုက်ပါတယ်။မကြာသေးခင်နှစ်တွေအတွင်းမြန်မာနိုင်ငံအရှေ့ဘက်ကျန်းဒေသကရွှေတရီကန်နယ်မြေကထုတ်လုပ်တဲ့ဘိန်းပြူမောင်းခိုကူးတဲ့ကာလာတွေတုန်းကလို့အမ်ဖက်တမင်းနဲ့အလားတန်တူတဲ့စိတ်ကြွဆေးATS ထုတ်လုပ်မှုတွေဟာတိတိတသားတိုးများလာနေတယ်လို့သက်ဆိုင်ရာအရာရှိတွေကပြောပါရယ်မြန်မာထိုင်းကမ္ဘောဒီးယားလာအိုစ်ဗီယက်နမ်နဲ့တရုတ်နိုင်ငံတို့မှာခရစ်စတယ်မတ်အိုက်စ်အစရှိတဲ့နာမည်အမျိုးမျိုးနဲ့ခေါ်နေကြတဲ့ပြင်းထန်စွာဆွဲစေနိုင်တဲ့ခရစ်စတယ်မက်သဖက်တမင်းဖမ်းဆီးရမိမှုဟာ2015ခုနှစ်အတွင်းစုစုပေါင်း 28,000 ကီလိုဂရမ်ထိရှိခဲ့တယ်လို့ UNODC ကုလသမဂ္ဂမူရစ်ဆေးဝါးနဲ့ရာဇဝတ်မှုနှိမ့်နှင်းရေးအဖွဲ့ကအစီရင်ခံစာထုတ်ပြန်ခဲ့ပါရယ်မက်သဖက်တမင်းဆေးပြားပေါင်း286တန်ဖမ်းဆီးရမိတဲ့တစ်ချိန်တည်းမှာပဲမြန်မာနိုင်ငံအရှေ့ပိုင်းဘိန်းဆိုင်ခင်းတွေကထုတ်လုပ်တဲ့ဘိန်းပြူပမာဏဟာကီလိုဂရမ်1000ထိရှိတယ်လို့အစိုးရခန်းစာမှာဖော်ပြထားပါတယ်။အဲ့ဒီမူရစ်ဆေးဝါးထုတ်လုပ်မှုမှာအသုံးပြုတဲ့ဓာတုဆေးဝါးဖမ်းဆီးမှုပမာဏဟာလည်းများပြားလာတယ်လို့ဆိုပါတယ်။ရာဇဝတ်ဂိုင်းတွေဟာအရေးအသွေးမြင့်မားတဲ့ခရစ်စတယ်မတ်ထုတ်လုပ်တဲ့ဘက်ကိုအာယုံပြောင်းလှုပ်ဆောင်လာနေကြတယ်လို့ UNODC ရဲ့အာရှဒေသဆိုင်ရာဌာနကိုယ်စားလှယ် Jeremy Douglas ကပြောပါတယ်။
IS Islamic စစ်သွေးကြွတွေတင်ပိုက်ထားတဲ့နောက်ဆုံးမြို့ဖြစ်တဲ့လေပြင်းနိုင်ငံအလဲပိုင်းကဆောက်တဲစစ်ကမ်းမြို့ကိုအစိုးရလိုလားတဲ့တပ်ဖွဲ့တွေစနေနေ့အစောပိုင်းမှာပြန်လည်တင်ပိုက်နိုင်တော့မယ့်အခြေအနေမှာရှိနေပါတယ်။အဲဒီမှာရှိနေတဲ့ IS အဖွဲ့ခေါင်းဆောင်ဟာလည်းထိုးစစ်ဆင်တိုက်ခိုက်မှုတွေကိုရှောင်ရှားတဲ့အနေနဲ့တဲကန်ဒါရတွေကိုထွက်ပြေးသွားတယ်လို့အစိုးရလိုလားတဲ့တပ်ဖွဲ့တွေရဲ့ပြောခွင့်ရကပြောပါတယ်။
ပြင်းထန်နိုင်ငံမှာကျင်းပနေတဲ့ Euro 2016ဥရောပဖလားဘောလုံးပြိုင်ပွဲဒုတိယနေ့မှာအုပ်စု B ဒုတိယပွဲစဉ်ဖြစ်တဲ့အင်္ဂလန်နဲ့ရုရှားနိုင်ငံတို့ကစားကြတာတကိုးစီတရေကျသွားခဲ့ပါတယ်။အင်္ဂလန်အသင်းကတကိုးဂိုးမရှိနဲ့ပွဲစဉ်တစ်လျှောက်လုံးဥဆောင်ကစားနိုင်ခဲ့ပေမဲ့ပြိုင်ဘက်ရုရှားအသင်းကအချိန်ပို injury time မှာခြေပကိုးပြန်သွင်းလိုက်နိုင်တဲ့အတွက်တကိုးစီတရေနဲ့ပွဲပြီးသွားပါတယ်။စနေနေ့အစောပိုင်းကကစားခဲ့တဲ့အုပ်စု B ပထမပွဲစဉ်မှာတော့Wales အသင်းက Slovakia အသင်းကို 2-0 နဲ့အနိုင်ရရှိသွားပါတယ်။အုပ်စု A ဒုတိယပွဲစဉ်မှာတော့ Switzerland နိုင်ငံအသင်းက Albania အသင်းကို 2-0 မရှိနဲ့အနိုင်ရသွားပါတယ်။တောက်ကြနေ့မှာကစားတဲ့အဖွင့်ပွဲစဉ်မှာတော့အုပ်စု A ကအင်ရှင်ပြင်သစ်အသင်းက Romania အသင်းကို 2-0 နဲ့အနိုင်ရသွားပါတယ်။ဒီကနေ့တနင်္ဂနွေနေ့ပထမပွဲစဉ်အဖြစ်အုပ်စု D က Croatia နဲ့ Turkey အသင်းတို့မြန်မာစံတော်ချိန်မနက်10:00ခွဲမှာကစားကြမှာဖြစ်ပါတယ်။
2016ခုနှစ်ဇွန်လ12ရက်တနင်္ဂနွေနေ့မနေ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလှိုင်နဲ့မန်နတာချန်တို့ကြီးညာပေးခဲ့တာပါအခုထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးဆယ်တန်းစာမေးပွဲအောင်စည်းတွေထွက်ဆမြမအစင်မြင်ပညာရေးစနစ်ဖြစ်စေဖို့ဘာတွေပြုပြင်ပြောင်းလဲဖို့လိုအပ်နေသလဲဆိုတာကိုကြည့်ကြရအောင်ပါမြန်မာနိုင်ငံမှာတက္ကသိုလ်ဝင်ခွင့်စာမျက်ပွဲဖြည့်ဆို့စစ်ဆေးတဲ့စနစ်ကိုပြောင်းလဲတင်တဲ့အကြောင်းအမေရိကန်ပြည်ထောင်စုဟာဘတ်တက္ကသိုလ်ကျောင်းစင်မြန်မာသုတေသီတဦးကပြောပါတယ်။တစ်ချိန်တည်းမှာပဲကလေးတိုင်းပညာအခြေခံပညာသင်ကြားခွင့်ရာရေးအတွက်လည်းအစိုးရအနေနဲ့ပညာရေးအသုံးစရိတ်တွေမြင့်တင်ဖို့လိုအပ်တဲ့အကြောင်းထောက်ပြခဲ့ပါတယ်။စင်ရသာကလေးငယ်တွေနိုင်ငံတကာအဆင့်ပညာသင်ကြားနိုင်ဖို့ကျောင်းတည်ထောင်နေသူမလလဝင်းကိုဆက်သွယ်မေးမြန်းပြီးမနန္ဒချန်ကတင်ပြပေးထားပါတယ်ရှင်
။မြန်မာနိုင်ငံတဝန်းတက္ကသိုလ်ဝင်ဆယ်တန်းအောင်စည်းရင်းတွေစနေနေ့ကပဲထွက်ခဲ့တာပါဒီအချိန်ဟာဖြည့်ဆို့သူကျောင်းသူကျောင်းသားတွေရောမိဘတွေအတွက်ပါရင်ခုန်စိတ်အလုရှားဆုံးအချိန်လို့ဆိုနိုင်ပါတယ်အစိုးရပြန်ကြားရေးဌာနကထုတ်ပြန်တဲ့သတင်းမှာတော့2016ခုနှစ်မှာတက္ကသိုလ်ဝင်စာမွေးပွဲတွေကိုပြည်내နဲ့တိုင်းဒေသကြီးနဲ့နိုင်ငံခြားစာစစ်ဌာနတွေမှာဖြည့်ဆို့သူဥယျာဟာ6,300,000ကျော်ရှိခဲ့ပြီးတော့3,900,000ကျော်အောင်မြင်ခဲ့တာကြောင့်အောင်ချက်ရာဂိုင်းနှုန်း 29.62 ရာဂိုင်းနှုန်းရှိခဲ့တယ်လို့ဖော်ပြထားပါတယ်။ဒီစင်ရဲ့အရဆိုရင်ဆယ်တန်းမအောင်တဲ့ကလေးအရေအတွက်က4သိန်းကျော်လောက်ရှိနေတာပါ။ဒါဟာမြမပြည်ရဲ့အားနည်းတဲ့ပညာရေးစနစ်ကိုပြသနေတာဖြစ်ပြီးတော့ဒီအောင်စင်ရင်ကြောင့်လူတစ်ယောက်ရဲ့ဘဝကိုအများကြီးအဆုံးဖြတ်ပေးနိုင်တဲ့စနစ်မျိုးကိုပြင်ဆင်တင်တယ်လို့အမေရိကန်ပြည်ထောင်စု Harvard တက္ကသိုလ်ကျောင်းစင်လည်းဖြစ်စည်ရတာကလေးတွေနိုင်ငံတကာအဆင့်ပညာသင်ကြားနိုင်ဖို့ကျောင်းတည်ထောင်နေသူတို့လည်းဖြစ်တဲ့မလလဝင်းကထောက်ပြခဲ့ပါတယ်
ကျွန်တော်တို့ဒီမှာအဲဒီစနစ်ကြီးကလိုရင်းနေတာဒီတဘာသာကြရုံနဲ့အကုန်ကြသွားတဲ့စနစ်ကြီးပေါ့နော်အဲ့ဒါကိုပဲဟိုမိဘတွေမှလည်းရင်းလိုက်ရတာအများကြီးကျောင်းသားတွေမှလည်းရင်းလိုက်ရတာဒီပြဿနာမိဘတွေကသူရင်းနဲ့ပြဿနာနေတာပေါ့နော်ကျောင်းသားတွေလည်းရင်းလိုက်ရတာတက်ပြင်းရဲ့အခြေအနေလူငယ်ဆိုတာဘဝမှာအရင်အောင်ပြောလို့ရတယ်နဲ့တက်နေတဲ့အချိန်မှာလည်းချေဆံလိုက်ရတာပေါ့နောက်ပြီးတော့ဒီလိုရတဲ့ဒီလိုမှယဉ်ကျေးနေတဲ့ဟာကြီးကျွားရတယ်ဒီစိတ်ကပိုင်းဆိုင်ရာအရင်ကိုစိတ်ကြည့်သွားပါဒီလိုဒီပြန်လေးနဲ့တိုင်းတဲ့ခါမှာဆက်လဲသွားတာမျိုးပေါ့နော်ဆက်ကောင်းသွားတဲ့ခါမှာဒီလိုကတော့တော်တော်ထိကြိုက်သွားအဲ့တော့ကျွန်တော်ကတော့ဒီကြတဲ့ဒီစိတ်ကြည့်ကိုလည်းပြန်ပြီးတော့ဘေးဝန်းထုတ်ခြင်းနော် နိုင်ငံတကာမှာဆိုအကြီးအကျယ်ပေါ့နော်ဒီနိုင်ငံနဲ့ပတ်သက်လို့အကောင်းဆုံးလို့ပြောနေတယ်ဆင်လာနိုင်ငံမှာဆိုပြီးစာမေးပွဲလည်းမရှိဘူးအင်ဂျာလည်းမကြည့်ရမယ့်လူငယ်တွေကိုခေါ်တဲ့အောင်ပြင်ပြီးရကြည့်ကြတယ်သူတို့ကလည်းပလေးကိုခေါ်တဲ့အောင်လည်းဆိုပြီးကိစ္စနာကြီးချင်းကြောင်ဒီခေါ်တဲ့အောင်ဒီချောက်ဒီချက်ဆိုင်အောင်ဒါပဲဆိုလို့ဆိုတော့ဒီပြန်ကြီးကိုဒါအကြီးလေးမှားရောက်လို့ပဲကျွန်တော်တိုက်တွန်းနေတယ်ဒီအရင်လေလွှဲနေပါတယ်လွှဲစီရင်လေပြင်ကြပါအောင်တော့သူကဒီကရင်းနဲ့ကောင်းသားရင်းနဲ့ဒီပြန်ဆောင်ကြီးကိုသိကြအောင်မထားကြဘူးဟုတ်
တချိန်တည်းမှာပဲမြန်မာနိုင်ငံမှာပညာမသင်နိုင်တဲ့ကလေးတွေအများကြီးရှိနေတယ်လို့မလလဝင်းကဆိုပါတယ်။ကမ္ဘာတဝန်းကျောင်းမတက်နိုင်တဲ့ကလေးအရေအတွက်တန်း120ကျော်ရှိပြီးဒီလိုဖြစ်ရတဲ့အဓိကအကြောင်းရင်းတွေကတော့လိမ်မိုင်းဆိုင်ရာအနိုင်ကျင့်ခံရမှုအပါအဝင်ခွဲခြားဆက်ဆံမှုဇယိတ်မြင်မာမှုမတရားဆက်ဆံမှုနဲ့အကြမ်းဖက်မှုတွေကြောင့်လို့အမေရိကန်ခြေစိုက်လူခွင့်ရေးဆောင်ကြည့်မှုအဖွဲ့ HRW ကနေကြာတာပရင်းနေ့ကထုတ်ပြန်ခဲ့တဲ့ပညာရေးလိုအပ်ချက်ဆိုတဲ့အစီရင်ခံစာမှာထောက်ပြထားတာပါ။မြန်မာနိုင်ငံမှာကတော့ဆင်းရဲပြီးကျောင်းစိတ်မတက်နိုင်ကြတာဟာအဓိကအကြောင်းရင်းဖြစ်တယ်လို့မလလဝင်းကဆိုပါတယ
်။ဟောမြန်မာပြည်မှာတော့ဒီညာနေမရှိတဲ့ကလေးတွေကမတက်နိုင်ဘူးပါ။ပုစံသူတို့များတော့ပြန်ပုစံမတက်နိုင်လို့အလုပ်ကိုသူတို့အစီအစဉ်လုပ်ရတဲ့ဘဝမျိုးပေါ့နော်။ရန်ကုန်မြို့မန္တလေးမြို့တွေအင်းကြီးတိုင်းတွေမှာရှိပါတယ်။သူတို့အိမ်မလာကူရဲ့အိမ်ကူလေးတွေပေါ့။သူတို့ဆိုရင်ဒီညာကို၄ရက်လောက်ပြီးတော့မိတော့မတက်နိုင်တော့နောက်ကလေးတွေလည်းအများကြီးထက်ထွက်လာတယ်ဆိုတော့ဒီလေအိမ်တော်ရဲ့တောင်းဝင်တပိုင်းတကြပါတော့ရင်းကြီးရတဲ့ခံမှာကျောင်းမလေးလေးမလောက်ရမယ်မျိုးမတော်ရဲ့အင်ကူလို့မလောက်ရမယ်မတွက်ဘူးကြီးရရင်ဆွတ်လိုက်တာမျိုးရှိပါကျောင်းကြလေးကတော့ဒီပြည်ဆိုင်မှာတကယ်ကြီးရဲ့ဘဝလေးပေါ့အဲ့လိုမျိုးညရောက်တော့ကျွန်တော်တို့ခွဲခြားကြည့်စမ်းလို့ဒီညမတင်ရဘူးဆိုတော့ပြတ်ပြတ်မတက်နိုင်ဘူးပေါ့အခုနေရာမှာဆိုကျွန်တော်တို့ကျောင်းတက်ဖို့ကြောင့်တစ်ဆုံတစ်ခုရမဟုတ်ဘူးမိုင်၃လေးမိုင်ဒီလိုလမ်းလျှောက်ပြီးတော့တက်ရတဲ့ဟာမျိုးလမ်းပေါ်မှာအချိန်ကပြိမ့်မိုင်လောက်ချိန်ကြတယ်အဲ့လိုမျိုးကြီးကြောင့်ဒါကြောင့်အဲ့ဒီကြီးလာလေဘာမှဖြစ်မှာမဟုတ်ဘူးသူတို့ကညှို့လင်းချက်ကမရှိတော့အလုပ်တွေလည်းစောစောစီးစီးဝင်သွားကြတာပေါ့ဟုတ
်ဒီပြဿနာကိုဖြေရှင်းနိုင်ဖို့အတွက်ကတော့အစိုးရအနေနဲ့ပညာရေးအသုံးစရိတ်ကိုမြင့်တင်ဖို့လိုအပ်တယ်လို့မလလဝင်းကထောက်ပြခဲ့တာပ
ါပညာရေးမှာကျွန်တော်လက်ရှိက1.3 ရာခိုင်နှုန်း GDP ရဲ့အလောက်ပဲသုံးနိုင်တယ်ပေါ့ဒီကျွန်တော်ပြောပြောနေဆိုရရအဆင်ပြေရသူတို့ပညာရေးလုံးဝလူဆောင်တဲ့အခါမှာဒီကိစ္စကတော့ဒီကိစ္စကတော့ဒီကိစ္စကတော့မဟုတ်ကြရင်ကျွန်တော်တို့ကအဲ့နဲ့ဆိုင်အရင်ကကြည့်ရအောင်အနည်းဆုံးတော့ဒီဆေးရလက်ထက်မှာတကယ်လည်းလုံနိုင်ပါတယ်ဆိုက်ပယ်ဆန်တော့တွန်းထိုင်ရဆိုရင်လည်းကျွန်တော်တို့ဒီပတ်သက်မရှိလို့တောင်းမတက်နိုင်တဲ့ဘဝလေးတွေတော်တော်လွတ်မြောက်သွားပါလိမ့်မ
ယ် HRW အဖွဲ့ရဲ့ကလေးအခွင့်ရေးဆိုင်ရာသုတေသီ Alan Martinez ကတော့ကလေးအခွင့်ရေးဆိုင်ရာဗတိညင်စာချုပ်နဲ့တခြားနိုင်ငံတကာသဘောတူညီချက်တွေကိုအစိုးရတွေအားလုံးကလက်မှတ်ရေးထိုးထားကြပြီမဲ့လဲကျောင်းစိတ်မတက်နိုင်တဲ့အခြေအနေနဲ့ရင်ဆိုင်နေကြရစေဖြစ်ပြီးတော့ဓာရီကိုအခြေခံအစ်စ်မာကလေးကဖယ်ရှားဖြစ်ကြရမှာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။အခုလိုပညာရေးကဏ္ဍမှာကြုံနေရတဲ့ပြဿနာတွေကိုတော့ဇွန်လ23ရက်နေ့ကနေ16ရက်နေ့အထိနော်ဝေနိုင်ငံမှာကျင်းပမယ့်ပညာရေးဆိုင်ရာကမ္ဘာပူးပေါင်းဆောင်ရွက်ရေးညီလာခံမှာထည့်သွင်းဆွေးနွေးကြဖို့လည်းရှိပါတယ်ရှင်။
မန္တန်တချံပြပြခဲ့တာပါရှင် VOA American တန်ရက်တနင်္ဂနွေနေ့မနက်ခင်းစီစဉ်တွေကိုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုမြမအရေးသုံးသက်ချက်ကိုဆက်ပြီးတော့နားဆင်ကြရပါမယ်ရှင်တက္ကရ2040မှာဘက်ဆုံတွတ်တက်ဖွံ့ဖြိုးတဲ့မဟာရန်ကုန်မြို့တော်ဖြစ်လာဖို့ရည်ရွယ်ပြီးစီမံကိန်းရေးဆွဲထားတာ၃နှစ်ရှိသွားပါပြီစတင်အကောင့်ထဲပေါ်နေတာတွေလည်းရှိပါတယ်မဟာရန်ကုန်မြို့တော်စီမံကိန်းအကြောင်းဥအောင်ခင်ကသုံးသက်ရေးသားပြီးကိုကြော့ကြော့သိန်းနဲ့အတူတင်ပြပေးထားပါတယ်ရှင်
ဒီမောင်ရေးအကျိုးအမြတ်ကိုကြည့်ပြီးမတင့်တော်တဲ့မလိုက်ဖက်တဲ့အဆောက်အဦတွေတိဆောက်ထားတာကြောင့်ရန်ကုန်မြို့တော်ပုံပြက်ပန်းပြက်ဖြစ်နေပြီလို့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကမေလ9ရက်နေ့ကကျင်းပတဲ့မြို့တော်ခါမှဆွေးနွေးပွဲမှာပြောသွားပါတယ်။ရန်ကုန်မြို့တော်ကိုတင်းသိမ်းစောင့်ရှောက်ပြီးစိမ့်လန်းဆူပြေးလာအောင်ပညာရှင်တွေအကြံပေးသလိုအကောင့်တွေပေါ်ရမှာပြည်သူလူထုနဲ့ပူးပေါင်းဆောင်ရွက်မယ်လို့ဆိုပါတယ်။ရန်ကုန်မှာမြို့နယ်33ခုနဲ့လူဦးရေ9000ကျော်ရှိပါတယ်။လူရည်တိတ်တီးမှုကဘင်္ဂလားဒေ့ရှ်ကဓာကာမြို့တော်နီပါဖြစ်နေပါပြီ။ဒီအတိုင်းသာဆက်သွားမယ်ဆိုရင်နောင်လနောက်သားတွေနေရေးထိုင်ရေးခက်ခဲလာလိမ့်မယ်လို့မြို့ပြပညာရှင်တွေကမြင်ပါတယ်။ရန်ကုန်ကိုကယ်တင်ဖို့ဆွေးနွေးပွဲတွေလုပ်ရတဲ့အထိအခြေအနေဆိုးပွားလာပါတယ်။အစိုးရစီမံကိန်းရှိတဲ့နေရာမှာခရိုနီအရင်းရှင်ကမြေယာဝယ်ယူစုဆောင်မှုမြန်မာနိုင်ငံသားအမည်နဲ့တရုတ်တစ်ထည်ကမြေဝယ်ယူမှုအစိုးရဌာနပိုင်းမြေကိုရောင်းချမှုစတာတွေကြောင့်ရန်ကုန်မြေစည်းထိုးတက်သွားပြီးမြို့သူမြို့သားတွေနေရထိုင်ရကျဉ်းကျပ်လာပါတယ်။ဒီလိုဗျမ်းပဒါဖြစ်နေတာကိုအချိန်မီစနစ်တကျမထိန်းချုပ်နိုင်ရင်က ကြာလေဆိုးလေဖြစ်သွားလိမ့်မယ်လို့ဆိုပါတယ်
။လက်ရှိလူဦးရေ9တန်းကျော်ဟာနောက်25နှစ်ကြာရင်10တန်းကျော်လာမယ်လို့ခန့်မှန်းပါတယ်။အနာဂတ်ရန်ကုန်တည်ဆောက်ရေးအတွက်2014မှာ Japan International Cooperation Agency နဲ့ရန်ကုန်မြို့တော်စီပင်တရားရေးကော်မတီပူးတွဲထုတ်ဝေတဲ့မဟာရန်ကုန်မြို့ပြဖွံ့ဖြိုးရေးမဟာဗျူဟာ A Strategic Urban Development Plan of Greater Yangon ဆိုတဲ့169မျက်နှာစာတမ်းထွက်လာပါတယ်။ထန်းတပင်၊မော်ဘီ၊လှဲကူ၊တန်လျင်၊ကြောက်တန်း၊တွန်တေး၊ဒလောက်စတဲ့မြို့နယ်တွေအထိမဟာရန်ကုန်ကိုတိုးချဲ့ဖို့ရည်ရွယ်ပါတယ်။စီမံကိန်းကာလ25နှစ်အတွင်းအနည်းဆုံးဒေါ်လာတန်းတသိန်းကျော်ကုန်ကျနိုင်တယ်လို့ခန့်မှန်းပါတယ်။မြို့လယ်စီးပွားရေးရပ်ကွက်ကနေမြို့ပြင်မြို့နယ်တွေအထိတဖြည်းဖြည်းမြို့ပြချဲ့ထွင်မဲ့စီမံချက်ဖြစ်ပါတယ
်။ဂျပန်ကော်မတီ6ခုပါဝင်ပြီးမြန်မာဘက်ကတော့ရန်ကုန်မြို့တော်စီပင်တရားရေးကော်မတီသောလွေဝင်ကြီးဌာနရန်ကုန်အမွေအနှစ်ဒိန်သိရင်အဖွဲ့သိပ္ပံနဲ့အတက်ပညာဝင်ကြီးဌာနနဲ့မြန်မာပြည်သူ့ကအသင်းတို့ပါဝင်ပါတယ်အာဏာပိုင်ကတော့ရန်ကုန်တိုင်းအစိုးရဖြစ်ပါတယ်ရန်ကုန်နေလူဦးရေ90ရာခိုင်နှုန်းကျော်ဟာဝင်ငွေနည်းသူတွေဖြစ်တာမို့သူတို့အတွက်တင့်တော်တဲ့အင်အားသောလွေဟာအပူတပြင်းဖြည့်ရှင်းရမယ့်ပြဿနာဖြစ်နေပါတယ်ရန်ကုန်ရဲ့ရေရှည်အကျိုးစီးပွားကိုစောင့်ရှောက်ဖို့တိုင်းအစိုးရမှတာဝန်ရှိပေမဲ့ဥမျက်ဆွေဟာတာဝန်မဲ့တယ်လို့မြင်ကြပါတယ်။ဥမျက်ဆွေကောင်းဆောင်တဲ့ရန်ကုန်ပိုင်းဒေသကြီးအစိုးရဟာပညာရှင်တွေပေးတဲ့အကြံဉာဏ်ကိုလက်မခံတဲ့အတွက်ရန်ကုန်မြို့တော်ဟာအခုလိုကိုယ့်ရောကာယပြုံစံဖြစ်နေတာလို့သိရှိရပါတယ်
။ဂျပန်ကူညီမဲ့မဟာရန်ကုန်မြို့ပြဖွံ့ဖြိုးရေးမဟာဗျူဟာစီမံကိန်းထွက်လာပြီးမကြမီလှိုင်မြင့်နဲ့လှိုင်သာယာတွန်တေးကားလမ်းအကြားကမြေအေက3000ကျော်ကိုရန်ကုန်မြို့သစ်စီမံကိန်းအမိတက်ပြီးတရုတ်ပိုင်ကုမ္ပဏီကိုလက်သိပ်ထိုးပေးတာကိုဝေဖန်ရှုတ်ချတဲ့အတွက်2014စက်တင်ဘာမှာစီမံကိန်းရပ်ဆိုင်းလိုက်ရပါတယ်။ဒါပေမဲ့ဂျပန်ဂျိုက်ကာကတော့ဒီစီမံကိန်းဟာ2040မဟာဗျူဟာစီမံကိန်းမှာမပါဘူးလို့ညှင်းဆိုပါတယ်။အခုတော့ဒီစီမံကိန်းမှာလုပ်လို့သူတွေဇူလိုင်လ21ရက်နေ့နောက်ဆုံးထားပြီးအဆိုပြုလွှာတင်တာကိုတင်သွင်းကြဖို့ရန်ကုန်တိုင်းဒေသကြီးအစိုးရယုံကကြေညာထားပါတယ်။ပွင့်လင်းမြင်သာတဲ့တင်တာစနစ်ကျင့်သုံးနေပုံရပါတယ်။မြေအလွဲသုံးစားလုပ်မှုကြောင့်ရန်ကုန်မြေဈေးဟာနှူးယောက်ထက်ပိုကြီးနေတာကိုအမေရိကန်တွေမြင်တွေ့နေရပါတယ
်။ပုဂ္ဂလိကနဲ့အစိုးရပူးတွဲလုပ်ကိုင်နိုင်ရင်ဥယျာဉ်ပြဿနာဖြေရှင်းနိုင်မယ်လို့စီမံကိန်းတွေမှာတင်ပြထားတာဟာအဂတိလိုက်စားဖို့အခွင့်ကောင်းဖြစ်နေပုံကိုရန်ကုန်တိုင်းအစိုးရဟောင်းကသက်တည်ပြနေပါတယ်။တကုံစိတ်ကမ်းမြို့နယ်တံပိုးနယ်အင်ယာဆောက်လုပ်ရေးစီမံကိန်းအရှုပ်အထွေးဂုံးကျော်တရားမှာအစိုးရဗန္တာဆုံးရှုံးမှုစတဲ့ဖောက်ပြမှုတွေဟာဒုသမရဦးမြင့်ဆွေရန်ကုန်တိုင်းဝင်ကြီးချုပ်ဘဝမှာဖြစ်ပွားခဲ့တာပါရန်ကုန်တိုင်းဝင်ကြီးချုပ်တဲ့ဦးဖြိုးမင်းသိန်းကတော့အဂတိကေရှင်းစွာပြည်သူအကျိုးပေးဖို့မယ်လို့သတင်းမီဒီယာရှေ့မှာကြေညာပေးထားပါတယ်စီမံကိန်းလက်တွေ့အကောင့်ထဲမဖော်ရသေးမီမြေအယောင်ဝယ်လုပ်ပြီးဈေးကစားတာကြောင့်မြေဈေးတွေထိုးတက်ကုန်တာဖြစ်ပါတယ်ရွှေဒဂုံစီတီအနီးကဒဂုံစီတီစီမံကိန်းဟာတက်မြေကိုရောင်းလို့ပေါ်ပေါက်လာတဲ့ပြဿနာဖြစ်ပါတယ်တက်မြေကိုတက်ကမတုံးရင်နိုင်ငံတော်ကိုပြန်ပေးရမှာဖြစ်ပြီးမြေပုဂ္ဂလိကဘူရောင်းစားပါတယ်မဖွေရတဲ့စီမံကိန်းဖြစ်လို့အစိုးရအသစ်ကရပ်ဆိုင်းထားရပါတယ်လွတ်တော်ဟောင်းကအတီးပြုတ်ထားတဲ့မဟာရန်ကုန်စီမံကိန်းကိုရန်ကုန်တိုင်းအစိုးရအသစ်ကပြန်လည်ဆန်းစစ်ပြီးစနစ်တကျပွင့်လင်းမြင်သာစွာဆောင်ရွက်လိမ့်မယ်လို့ဆိုပါတယ်ခင်ဗျာ
ဥဟန်ခင်ရဲ့မြန်မာရေးတုံ့တက်ချက်ကိုကြာသာပတိနေ့ညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အခုလိုတနင်္ဂနွေမနေ့ပိုင်းမှာနားဆင်နိုင်ကြပါရဲ့ရှင်။အခုဆက်ပြီးနားဆင်ကြရမှာကတော့ဒေါ်လာလတန်စီစဉ်ပို့ချပေးနေတဲ့ American Style Indian အသုံးမနေ့ခင်အင်္ဂလိပ်သင်ခန်းစာဖြစ်ပါရဲ့ရှင
်။ဒီတွင်ပါ English American Style Kanda မှာဒီပြားလို့ဒီပြားရဲ့ skin ကိုအချိန်နဲ့ idiom အသုံးတချို့ကိုတင်ပြပေးမှာမို့ပထမဦးဆုံ
း to have thin skin
ကိုတင်ပြပေးမှာဖြစ်ပါတယ်ဒီအသုံးကိုလက်ရှိ Democrat Party ရဲ့သမ္မတကိုယ်စားလှယ်ဖြစ်ဖို့တည်ကြားနေသူ Hillary Clinton ကသူ့ပြိုင်ပွဲဖြစ်တဲ့ Republican က Donald Trump ကိုခုလိုဝေဖန်ပြောဆိုခဲ့တာပါ
It's not hard to imagine Donald Trump leading us into a war just because somebody got under his very thin skin.
Donald Trump လူစားမျိုးဟာနင်းနေမှတိခန့်စိတ်မရှိတဲ့တွေ့သူတခုခုမကြိုက်တန်နဲ့စစ်တောင်ကြီးညာပြိမဲ့လူစားမျိုးဖြစ်တယ်ဆိုတာလွယ်လွယ်နဲ့တွေးကြည့်နိုင်ပါတယ်လို့ Hillary Clinton ကနိုင်ငံရေး policy နဲ့ပတ်သက်လို့သူ့ရဲ့မဲဆွယ်မိကွန်းမှာမကြမီကပြောခဲ့တာဖြစ်ပါတယ် ဒေါ်နယ်ထရမ့်ကသူ့ကိုဝေဖန်တဲ့သူတွေကိုတစ်ချက်မှမခံပဲပြန်ပဲ့ပြန်ရန်တွေးတတ်တာကြောင့်အခုလို thin skin ရဲ့လို့ကလင်တန်ကရည်ညွှန်းအသုံးပြုပြီးသူ့ကိုဝေဖန်လိုက်တာဖြစ်ပါတယ်။ဒီသုံးရဲ့စာလုံးပေါင်းကတော့ TO2HAVE have to have ကရှိတာ THIN thin ကပါလွာတာ SKIN skin ကအရေးပြဆိုတော့စစ်ကုခုရဲ့တဲ့ဒီဘေကတော့ပါလွာတဲ့အရေးပြဖြစ်ပါတယ်။အရေးပြပါလာတဲ့ဆိုကြတဲ့ကူကခန္ဓာရည်တိတ်မရှိတာကတော့ထင်ရှားတာဖြစ်ပါတယ်။ဒါကြောင့်လေ idiom ဆိုတဲ့သုံးပိုက်ဒီဘေကကိုယ်အပေါ်ဝေဖန်ပြောဆိုခဲ့ရဲ့မှုတွေကိုနည်းနည်းလေးမှခန္ဓာရည်မရှိတာတီးခံနိုင်စိတ်မရှိတာလှုပ်ခနဲဆိုပြန်ပြီးပြောတတ်တာဘာဆိုမှတီးမခံတတ်ဘူးစသဖြင့်ကိုဆိုလိုတာဖြစ်ပါတယ်။ကျမတို့မြန်မာဘန်းစကားမှာဆိုရင်တော့ထစ်ခနဲဆိုပြန်ပြောလို့ရှိတာစိတ်ကလက်တစ်စပဲရှိတာစသဖြင့်ကို thin skin ရဲ့လို့ရည်ညွှန်းပြောတာဖြစ်ပါတယ်။ဤသုံးနှစ်ပတ်သက်လို့ George ကိုပြီးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ Joe gets angry very easily. He's thin-skinned.
Joe ကတိတ်ကိုဒေါသထွက်လွေတယ်။ကဲ့ရဲ့ပြောဆိုဝေဖန်မှုတွေကို "तू နည်းနည်းလေးမှတိခန့်ကြည့်စိတ်မရှိဘူး"လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ Joe gets angry very easily. He's very thin-skinned.
ဆက်လက်တင်ပြပြီးမှာကတော့စစောကသုံးနှုတ်မှုနဲ့ဆန့်ကျင်တဲ့
to have thick skin
ဖြစ်ပါလေ။စာလုံးပေါင်းက TO2HAV to have ကရှိတာ THICK thick ကထူတာ SKIN skin ကအရေးပြဆိုတော့စကူခုရဲ့ဓာတ်ရိုက်ဒီဘေကတော့ထူတဲ့အရေးပြရှိတာပေါ့။အရေးပြထူတဲ့ဆိုကြတဲ့ကခန္ဓာရည်ရှိတဲ့ဆိုတာကတော့ထင်ရှားပါလေ။thick skin ကဘာပြောပြောအပြောခံတာကျမတို့မြန်မာမှာခံရပေါင်းများလို့အရေးထူးနေပြီဘယ်သူဘာပြောပြောဂရုမစိုက်ဘူးစိတ်ထိခိုက်မှုမရှိဘူးမခံရနိုင်ဖြစ်တာမျိုးမရှိဘူးကိုဆိုလိုတာဖြစ်ပါလေဒီသုံးနှစ်ပတ်သက်လို့ George ကိုပြီးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ Joe our manager is thick skinned he does whatever he wants and couldn't care less what others think
ကျွန်တော်တို့ manager ဂျိုကအရေးထူးနေပြီ။သူလှုပ်ချင်တာသူလှုပ်ပြီးဘယ်သူဘာပြောပြောခရုမစိုက်ဘူးလို့အဓိပ္ပာယ်ရပါလေ။ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ Joe, our manager is thick-skinned. He does whatever he wants and couldn't care less what others think.
ခုနောက်ဆုံးတင်ပြပေးမှာကတော့
to get under one's skin.
ဖြစ်ပါလေ။စာလုံးပေါင်းက TO2 GET get UNDER under to get under ga au ku yauk twa da ONE apostrophe S once ga de u tiao ye SKIN skin ga a ye bya so lo zaku khun ye de de be ga lo lu u tiao ye a ye bya au ku yauk twa da phit par de di chong ye idiom a de be ga to khu khu ha lu u tiao twe sait a nau she phit si da sait du si da ma khan ji ma kan da phit si da ko so lo da phit par de ဒီသုံးနှစ်ပတ်သက်လို့ George ကိုပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ Just ignore him. Don't let his jokes get under your skin.
သူ့ကိုဥပိ္ပခာပြုထားစမ်းပါ။သူနောက်တာတွေကြောင့်စိတ်ထဲမှာမခံကြည့်မခံသာမဖြစ်နဲ့လို့ဒီပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
Just ignore him. Don't let his jokes get under your skin.
ဒီတဲ့ပါ skin ကိုချေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
to have thin skin, to have thick skin, to get under one's skin.
တို့ဖြစ်ကြပါလေ။နောက်တဲ့ရင်ပါကုလူချီမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်ကျင်းပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။ဒေါ်လာလတ်တန်စီစဉ်ထုတ်လွှင့်ပေးနေတဲ့ American Style မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုနားဆင်လေ့လာခဲ့ကြရတာပါရှင်။အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုမနက်၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီထိတစ်ချိန်ပြန်လည်ထုတ်လွှင့်ပေးသွားမှာဖြစ်သလို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းနားဆင်နိုင်ကြပါရရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန် နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီ2016ခုနှစ်ဇွန်လ10ရက်တနင်္ဂနွေ12ရက်တနင်္ဂနွေနေ့မနေ့ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ24 32နဲ့40တို့ကနေပြီးတော့ပဲတိုက်ရိုက်ဖန်ယူနားဆင်နိုင်ကြပါတယ်အခုဒုတိယပိုင်းနိုင်ရွက်အတွင်းမှာတော့စနေနေ့ညကထုတ်လွှင့်ပေးခဲ့တဲ့စင်ကာပူနဲ့မြန်မာကြားရက်ပေါင်း30ဗီဇာကြိုတင်ယူစရာမလိုပဲသွားလာခွင့်ပြုလိုက်တာဟာဘယ်နိုင်ငံအတွက်ပို့ပြီးတော့အကျိုးဖြစ်ထွန်းနိုင်တယ်လဲဆိုတာကိုဆွေးနွေးထားတာနားဆင်ကြရဖို့ရှိပါတယ်ဒီမတိုင်ခင်မှာတော့အခုနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုအရင်ဆုံးပြောပြပေးသွားမှာပါကုန်ထုတ်လုံးမှုလောက်ခလာစာကြဆင်းမှုတွေနဲ့တူကဘာတလွှားမညီမျှမှုတွေကြီးထွားလာတာကြောင့်နိုင်ငံတကာကုန်သွယ်ရေးပေါ်အတားအဆီးဖြစ်လာစေလိမ့်မယ်လို့ကုလသမဂ္ဂအကြီးတန်းအရာရှိတအူးကသတိပေးလိုက်ပါတယ်။ကင်ညာနိုင်ငံနိုင်ရိုဘီမြို့မှာဇူလိုင်လတဲ့ကျင်းပမဲ့ကုလသမဂ္ဂကုန်သွယ်ရေးနဲ့ဖွံ့ဖြိုးရေးဆိုင်ရာ14ချိန်မြောက်ညီလာခံ Antec 14ကျင်းပဖို့ရှိနေတဲ့အချိန်မှာအခုလိုပြောဆိုချက်ထွက်ပေါ်လာတာပါ။ဂျနီဘာမြို့ Antec ရုံးချုပ်ကနေပြီးတော့ VOA သတင်းတောက် Lisa Schlein ရဲ့သတင်းပေးပို့ချက်ကိုမတ်သိန်ကြီးထိုက်ကပြောပြပါမယ်ရှင်။
အာရှဒေသဟာစီးပွားရေးအကောင်းဆုံးအနေအထားမှာရှိနေစေဖြစ်သလိုကမ္ဘာစီးပွားရေးအနေအချင်းတက်လာတဲ့အပေါ်တခြားဒေသတွေကအကျိုးအမြတ်တွေခံစားနေရချိန်မှာမကြသေးခင်ကစီးပွားရေးအကောင်းလာတဲ့အာဖရိကတိုက်မှာတော့ဒီနှစ်ပိုင်းတည်းအတွင်းတိုးတက်မှုတွေရနိုင်တယ်ဆိုတဲ့အကောင်းမြင်မျှော်လင့်ထားတာတွေမှေးမိန်သွားခဲ့တယ်လို့အန်တက်ရဲ့အထွေထွေအတွင်းရင်းမှုမူကီရှာကီတူရီကပြောဆိုလိုက်တာဖြစ်ပါတယ်ဖွံ့ဖြိုးမှုနှေးကွေးလာတာနဲ့အမျှအဓိကအဖြစ်စီးပွားရေးမှာတိုးတက်မှုတွေရပ်တန့်နေတယ်လို့လဲသူကပြောပါတယ်။အလို့ကန်တွေရောချလာပြီးအကျွေးထူလာတာကြောင့်အာဖရိကတိုက်တောင်ပိုင်းဒေသမှာနှစ်ပေါင်း80အတွင်းစီးပွားရေးအရရွှေ့ပြောင်းနေထိုင်မှုအများဆုံးဖြစ်စေခဲ့တယ်လို့လဲသူကပြောပါတယ
်။ In the developed world we're seeing a number of things. One, the growing unpopularity of international trade.
ကိုမျိုးပြီးနိုင်ငံတွေမှာဒီကိစ္စနဲ့ပတ်သက်ပြီးအကြောင်းအရာတွေအတော်များများတွေ့လာရပါတယ်။နိုင်ငံတကာကုန်သွယ်ရေးကုလူဆက်ဆံမှုကိုမကြိုက်တာတွေများလာပါတယ်။သူသဖြင့် American ပြည်ထောင်စုအတွင်းကအဓိကပါတီကြီးတွေအားလုံးကနိုင်ငံတကာကုလူဆက်ဆံမှုကိုမကြိုက်ကြပါဘူး။ကိုမျိုးမှုနေကွေးလာတဲ့စိန်ခေါ်မှုတွေကဆိုရင်ကြောက်ရွံ့မှုပုံစံတွေစီကိုဥတီသွားစေပါတယ်။ဥရောပတိုက်မှာအရှိအလယ်ပိုင်းနဲ့အာဖရိကတောင်ပိုင်းကရွှေပြောင်းချေချသူတွေနဲ့ပတ်သက်ပြီးဆိုရင်မှုတွေကိုလည်းတွေ့ရပါတယ်။
ကမ္ဘာကုန်သွယ်ရေးအဖွဲ့ကြီး WTO ရဲ့ကြီးကြပ်မှုနဲ့2000ခုနှစ်ကကျင်းပခဲ့တဲ့ဒိုဟာကုန်သွယ်ရေးဆွေးနွေးပွဲဟာလည်းရှင်မတွန်းနောက်မဆုတ်တာအခြေအနေမှာရှိနေစေဖြစ်တယ်လို့လည်းမစ္စတာဂီတူရီကပြောပါရယ်ပြည်တွင်းဆိုင်ပြည်ရေးလုပ်ငန်းတွေမှာအစိုးရကတစည်းတစ်ပိုင်းကြက်ခံပေးတာလို့အခက်အခဲတွေကိုဘက်ပေါင်းစုံကဝိုင်းဝန်းဆောင်ရွက်မှုတွေနဲ့ဖြေရှင်းနိုင်မယ်ဆိုတော့အကောင့်မြင်မျှော်လင့်ချက်တွေလည်းနှဲလာတယ်လို့သူကပြောပါရယ်ကမ္ဘာကုန်သွယ်ရေးအဖွဲ့ကြီး WTO ရဲ့ကြီးကြပ်မှုအောက်မှာရှိနေစေဖြစ်တဲ့ဒိုဟာဆွေးနွေးပွဲရဲ့မပြေလည်သေးတဲ့ကိစ္စတွေဟာလည်းဇူလိုင်လတဲ့ကျင်းပမယ့်အန်တက်ညီလာခံမှာလည်းဖြေရှင်းနိုင်မှာမဟုတ်ဘူးလို့သူကပြောပါတယ
် We come back to the reality that we can raise the question of how can we breathe new
မြေကုန်းတွေထောက်အောင်လဲတွေ့အခြေအနေကိုတကြောပြန်ရောက်လာပါတယ်နိုင်ငံတကာကုန်သွယ်ရေးပိုင်းမှာဖွံ့ဖြိုးလာစေဖို့တက်ရှုချောင်းအောင်ဘယ်လိုလုပ်ကြမလဲအလုံးခံစားခွင့်ရှိမဲ့တရားဝါပြောမှုတွေနဲ့ခြားသူတွေလည်းအခွင့်အလမ်းတွေရရှိလာအောင်နိုင်ငံတကာမှာဈေးနှုန်းအပြင်ပြိုင်ဆိုင်ဖြစ်နေတဲ့နေရာမှာအရေးသွေးရှိတဲ့ကုန်ပစ္စည်းတွေကိုဘယ်လိုမျိုးပုံမရရှိနိုင်မလဲဆိုတာတွေကိုတွန်းအားပေးနိုင်အောင်နိုင်ငံတကာကုန်သွယ်မှုတွေကိုဘယ်လိုပြန်အသက်သွင်းကြမလဲဆိုတာတွေပဲဖြစ်ပါတယ
်ဒီကိစ္စတွေကတော့အကျဉ်းတဝင့်ဆွေးနွေးရမှာဖြစ်တယ်လို့လည်းအန်တက်ရဲ့အတွင်းရေးမှူးချုပ်မစ္စတာဂီတူရီကပြောပါတယ်အန်တက်ညီလာခံကတော့ဒီလိုကိစ္စရပ်တွေအပြင်တခြားခက်ခဲတဲ့အငင်းပွားပွဲဖြစ်နေတဲ့ကိစ္စရက်တွေကိုနိုင်ငံရေးခန်းစားချက်တွေရှေ့တန်းမတင်ပဲဆွေးနွေးနိုင်မဲ့နေရာတစ်ခုဖြစ်တယ်လို့လည်းပြောဆိုသွားပါတယ်ရှင်
။မတင်ကြီးထိုက်ပြပြသွားတာပါရှင်။အခုတော့စနေနေ့ညကဒါရိုက်လေးလိုင်းဆွေးနွေးကအစီအစဉ်ပြန်လည်ထုတ်လွှင့်ပေးခြင်းရောက်လာပါပြီ။ကမကထပြုဦးဆောင်ဆွေးနွေးသူကိုကျော်ကျော်သိန်းကိုထုတ်လုပ်သူမတ်စုမောင်ကအကူအညီတင်ဆက်ပေးထားပါတယ်။နားဆင်ကြည့်ကြရအောင်ပါရှင်။
မင်္ဂလာပါခင်ဗျာစနေညတရက်လီလိုင်းအစီအစဉ်ကနေကြိုဆိုပါရစေ2016ခုနှစ်ဒီဇင်ဘာလတရက်နေ့ကျရင်တော့မြန်မာနိုင်ငံသား တာမန်နိုင်ငံကူးလက်မှတ်ကင်ဆောင်ထားတဲ့လူတွေဟာအာဆီယံဒေသတွင်းကစင်ကာပူနိုင်ငံကိုသွားတဲ့အခါမှာဗီဇာကြိုတင်ယူစရာမလိုတော့ဘဲနဲ့ရက်30အထိနေထိုင်ခွင့်ရဖို့နှစ်ဖက်အစိုးရကြားသဘောတူထားကြပါတယ်။အသေးစိတ်အချက်လက်တွေတော့ကျွန်တော်တို့အခုချိန်ထိမသိရသေးပါဘူး။ဆိုတော့အဲ့ဒီလိုမျိုးမြန်မာနိုင်ငံကလူတွေတာမန်နိုင်ငံကူးလက်မှတ်ကင်ဆောင်သူတွေစင်ကာပူသွားရင်ဗီဇာယူစရာမလိုဘဲနဲ့ရက်30ဗီဇာရမယ်။ရက်30နေထိုင်ခွင့်ရမယ်။စင်ကာပူကလူတွေလည်းမြန်မာနိုင်ငံကိုလည်းရက်30နေထိုင်ခွင့်ရမယ်။အဲ့လိုအလားဗီဇာယူစရာမလိုဘဲနဲ့အပြန်အလှန်သွားလာနေထိုင်ခွင့်လက်ပတ်ခွင့်ရတာဟာမြန်မာနိုင်ငံနဲ့စင်ကာပူကြားမှာဘယ်သူအတွက်ကပို့ပြီးတော့အကျိုးရှိမလဲတခါမြန်မာနိုင်ငံဆိုတာကစင်ကာပူလောက်မတို့တဘူးစင်ကာပူလောက်မချမ်းသာဘူးမြန်မာနိုင်ငံသားတွေစင်ကာပူမှာအများကြီးအလုပ်သွားလုပ်နေကြသလိုနောက်ထပ်သွားလုပ်ချင်သူတွေလည်းအများကြီးပါဆိုတော့ကမြန်မာနိုင်ငံသားတွေနဲ့ဒီပေါ်ကနေပြီးတော့ဘယ်လိုမျိုးအကျိုးကျေးဇူးအခွင့်အလမ်းတွေရမလဲအဲ့ဒီအခွင့်အလမ်းတွေနဲ့အတူတူဘာတွေကိုများသတိထားဖို့လိုမလဲဒါတွေကျွန်တော်တို့ဆွေးနွေးကြဖို့ပါပင်နယ်ဆွေးနွေးပြဖို့အတွက်စင်ကာပူနိုင်ငံမှာလက်ရှိနေထိုင်နေကြတဲ့တူကဆိုရင်စင်ကာပူနိုင်ငံမှာနှစ်20လောက်နေထိုင်တာနှစ်20လောက်ကြာလာပြီဖြစ်ပြီးတော့စင်ကာပူရောက်မြန်မာနိုင်ငံသားတွေအတွက်လူမှုရေးနဲ့ပရဟိတလုပ်ငန်းတွေကိုကူညီလှုပ်ဆောင်ပေးနေတဲ့ဦးတမောင်ဝင်းကိုဖိတ်ခေါ်ထားပါတယ်။နောက်တူကလည်းပဲစင်ကာပူမှာစာလုံးဆိုတဲ့ website တစ်ခုဖွင့်ပြီးတော့စင်ကာပူနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေအချိန်နဲ့အကြောင်းချင်းရအစုံလင်းကိုပြည့်စုံတင်ပေးနေသူကိုအောင်ဝင်းထုတ်သူတို့နူးကိုဖိတ်ခေါ်ထားပါတယ်။ဆိုတော့ဦးတမောင်ဝင်းခင်ဗျာဦးတမောင်ဝင်းဒီသတင်းကိုကြားပြီးတဲ့အချိန်မှာဒီကိစ္စကတော့မြန်မာနိုင်ငံအတွက်ပေါ့လေမြန်မာနိုင်ငံအတွက်သိတ်ကောင်းတဲ့ကိစ္စပဲလို့များဦးတမောင်ဝင်းစိတ်ထဲမှာဖြစ်မိပါသလားခင်ဗျ။
ကျွန်တော်အမြင်ကတော့ဒီလိုဗီဇာဖိလို့ရတဲ့ဥစ္စာကတော့ကောင်းတယ်လို့ပဲကျွန်တော်ပြောရမှာပေါ့လေ။ဘာလို့လဲဆိုလို့ရှိရင်ဒီလိုဗီဇာပေးတဲ့ဥစ္စာကဗီဇာ extension ပေါ့လေ arrival visa ပေါ့ပေးတဲ့ဥစ္စာဟိုးလွန်ခဲ့တဲ့20တော့အဒီ94ဆိုရင်ကျွန်တော်တို့အဲ့လိုပဲဒီလိုပဲလာလို့ရတယ်။နောက်ပိုင်းကြတဲ့အခါကျတော့95လာနောက်ပိုင်းကြတဲ့အခါကျတော့လာတဲ့လူတွေကဒီမှာအလုပ်စားရှာ overstay တွေများသွားတဲ့အခါကျတော့သူကလေပြီးတော့အဲ့လိုကန့်သတ်မှုတွေဖြစ်လာပြီးတော့ visa လျှောက်ပြီးမှလာတဲ့စားတွေဖြစ်သွားခဲ့တယ်ပေါ့လေ။အဲ့တော့ဘာဖြစ်ဖြစ်ကျွန်တော်တို့နေပမာနိုင်ငံနေနဲ့မြန်မာနိုင်ငံသားတွေနေရပေါ့လေ။ဒီလိုအလွဲတကူလာနိုင်တယ်။ဒီမှာလာပြီးတော့ခုနကပြောလို့လှုပ်ရှားမယ်ဆိုတာပေါ့လေ။ဒါနည်းတော့သတိထားရမှာပေါ့လေ။အဲ့ဒီကျွန်တော်တို့အတွက်ကတော့စီးပွားရေးလှုပ်ရှင်နေဆိုလို့ရှိရင်လည်းတောင်းဘူးသူဒရှာဖို့အတွက်ဟုတ်လေအဲ့ဒါလာမယ်ဆိုလို့အလွယ်တကူလာလို့ရမယ်ဆေးလာခုမယ်ဆိုလဲဆေးလာခုလို့ရမယ်ဆိုတဲ့အတွက်ကြောင့်ဘာဖြစ်ဖြစ်ဟိုအပါမီဒက်စ်လူသားသားတွေအတွက်ကတော့ကျွန်တော်တို့ဒီပမာလူတွေအတွက်ကတော့ဗီဇာဖွင့်ပေးလိုက်တဲ့အတွက်မတန်လေးကောင်းတယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဦးတမောင်ပဲခင်ဗျာနောက်ပိုင်းမှာလည်းကျွန်တော်တို့ဘာရီများတိထားဖို့လူမလဲဆိုတာလေးဆက်ဆွေးနွေးကြသေးတာပေါ့ဆိုတော့ကိုအောင်ဝင်းထုတ်ကရောကိုအောင်ဝင်းထုတ်ကဒါစင်ကာပူကိုလာမဲ့လူတွေစင်ကာပူမှာရှိတဲ့လူတွေမြန်မာနိုင်ငံသားတွေစင်ကာပူကျောင်းတည်ကြည်နေတဲ့လူတွေတရင်အချက်လက်တွေတင်ပေးနေတယ်ဆိုတော့အခုလိုမျိုးဗီဇာကင်းလို့ခွင့်ဗီဇာယူစရာမလိုဘဲနဲ့ရက်30နေခွင့်ရမယ်လို့ကြားတဲ့အချိန်မှာကိုအောင်ဝင်းထုတ်ကရောဒါတိတ်ကောင်းတာပဲလို့ယူဆမိသလား
ဟုတ်ကဲ့ကျွန်တော်လည်းဆရာဦးတမောင်ဝင်းယူဆတယ်လို့ပဲထပ်တူပဲယူဆပါတယ်ခင်ဗျာကျွန်တော်နိုင်ငံသားဒီမြန်မာနိုင်ငံသား2,000လောက်စင်ကာပူမှာအလုပ်လာလုပ်နေကြပါတယ်သူတို့ရဲ့ဆွေမျိုးသားချင်းတွေအလဲပတ်လာကြတာပဲဖြစ်ဖြစ်ဒါမှမဟုတ်ဆေးလာကုကြတာအကြောင်းကိစ္စဆုံးဆန်းကြတာအဲ့ဒီအကျိုးတွေလုပ်ကြတာတွက်ကတော့ဗီဇာမလိုဘူးလာလို့ရတယ်ဆိုတော့အများကြီးကျွန်တော်နိုင်ငံသားတွေအတွက်အကျိုးဖြစ်တော့နိုင်တယ်လို့ယူဆပါတယ
်ဟုတ်ကဲ့ပါခင်ဗျာကျွန်တော်တစ်ဆက်တည်းပဲဆွေးနွေးမဲ့သူတွေကိုတစ်ဆက်တည်းဖိတ်ခေါ်ပါမယ်တူကတော့ရန်ကုန်မြို့ကဒေါ်ဆူဆွေအေးပါအန်တီဆွေလို့ကျွန်တော်တို့ကခေါ်ပါတယ်အန်တီဆွေအန်တီဆွေကိုယ်တိုင်လည်းပဲစင်ကာပူမှာနေထိုင်ခဲ့ဘူးပါတယ်ဟလာစင်ကာပူနဲ့လည်းအဆက်ဆံအသွားလာရှိပါတယ်အန်တီဆွေကရောအခုလိုမျိုးဗီဇာယူစရာမလိုဘဲနဲ့ရက်30နေခွင့်ရမယ်ဆိုတဲ့အပေါ်မှာအန်တီဆွေဘယ်လိုမြင်ပါသလဲခင်ဗျ။က
ဲကောင်းတယ်လို့မြင်ပါတယ်။တော့တော်တော်လေးအဆင်ပြေသွားတယ်ပေါ့လေ။ဒါမဲ့လို့ခုနကဦးတမဝင်းပြောသလိုပဲ။ကျမဟို passport အဟောင်းလေးတွေပြန်ကြည့်ရော်လေ။97 visa မှာကြည့်ရော်သူကအဲ့ဗီဇာကင်းလို့ခွင့်ပေးခဲ့တယ
်။ဟုတ်ကဲ့
။အဲ့ဗီဇာကင်းလို့ခွင့်ပေးခဲ့ပြီးတော့ဝင်တဲ့လူတွေကခုနဟိုဦးတမဝင်းပြောသလိုပဲ။ upper middle class မဟုတ်ဘဲနဲ့အလုပ်ရှာတဲ့လူတွေပေါ့။စုပြုံပြီးတင်ဒီမြန်ဒစီရမှာပါလာတဲ့ခါမှာလူ150တန်ရာလောက်ပေါ့တနေ့ကိုပါလာတဲ့ခါမှာသူကတစ်ခါလေးကြာရင်အဲ့လူကြီးအားလုံးကိုစုပြီးပြန်လွတ်တာမျိုးပေါ့နော်အဲ့လိုမျိုးကြီးဟိုကျမတို့တွေ့ကြရတယ်လေအဲ့ဒီအတွက်လည်းစိတ်ပူပါတယ်ဘာလို့ဒီကခလေးတွေကလည်းဟိုအလုပ်လုပ်ကျင်တော့သွားကျင်ကြတာပေါ့လေဟိုဘုံမတိဘာမတိနဲ့လက်မရောင်းအောင်ပြီးရောဆိုပြီးတော့လွတ်တဲ့လူကလည်းလွတ်ပေးလိုက်မှာပဲဒါမဲ့လို့အဲ့လိုမျိုးတိတ်ညာလာရင်အကုန်လုံးတွေ့နေတာပါအဲလိုဇမားတော့ထင်တယ်နိ
ဟုတ်ကဲ့အန်တီဆွေလိုင်းမွန်မန်ဒီပါခင်ဗျာကျွန်တော်တို့ထပ်ဆွေးနွေးဖို့ပေါ်လာပါလိမ့်မယ်ဆိုတော့ဥတမောင်ဝင်းခင်ဗျာအခုအန်တီဆွေရာလည်းပဲဥတမောင်ဝင်းပြောတဲ့ဟာပေါ်မှာမူတည်ပြီးတော့ဆွေးနွေးသွားပါတယ်အဲလိုလွန်ခဲ့တဲ့နှစ်20ကျော်ကလိုမျိုးမြန်မာနိုင်ငံသားတွေကအသေးအတန်ပြည်ပထွက်ပြီးတော့အလုရှာကြစင်ကာပူကလည်းပဲမြန်မာနိုင်ငံသားတွေအတွက်တော့အဲ့ဒီအချိန်ကရွှေနိုင်ငံသားတွေအတွက်ရွှေထက်ကောင်းတဲ့နိုင်ငံတစ်ခုလို့တော့မှပြောကြတဲ့နိုင်ငံတစ်ခုပေါ့လေသွားကျင်လိုက်ကြတာမှရုံရုံသွားကြတာပါပဲအဲ့ဒီလိုအခြေအနေမျိုးအခုကျွန်တော်တို့ဒီနေ့ခေတ်ဒီနေ့အခါမှာရော ြန်ကြုံရနိုင်သေးသလားဦးတမောင်ဝင
်အဲအခုအချိန်လငယ်အချိန်ဒီမှာတော့ကျွန်တော်ကတော့လူတော်တော်စေအချိန်ညဆိုတော့ကျုံနေရအောင်မယ်လို့ပဲကျွန်တော်ယူဆရတယ်ယူဆရတယ်လေဘာလို့ဆိုကျွန်တော်တို့နိုင်ငံကအခုမှဒီမဆာမှစပြီးတော့ကျွန်တော်တို့လူချင်းနဲ့အစိုးရဖြစ်လာပြီးတော့အခုမှအကောင်းအောင်ပြန်ပြီးတော့လုတ်ကင်ခွင်လန်းတွေပေါ်အောင်ပြင်းပြအောင်စပြီးတော့လုတ်ခါစပဲရှိသေးတဲ့အခါကျတော့အကုန်လုံးကိုလည်းလုတ်မပေးနိုင်သေးဘူးပေါ့လေအဲ့ဒီအခါကျတော့ဒီလိုအချိန်မျိုးကတော့ကျွန်တော်ကျုံတွေ့ရမှာပဲလို့ကျွန်တော်ယူဆပါယူဆနောက်ပြီးတော့အခါကျတော့ကျွန်တော်အခုဒီမှာအခုတစ်နှစ်လောက်ရှိပြီပေါ့လေဒီမှာတတိထားပြင်နေတာအဲ့လေဆိုလို့ရှိရင်ဒီဟိုအိမ်အငူလို့မဲ့ခလေးမလေးဒီဟိုကြောက်လာတာတင်းတခြားပူပူပူပူများများလာတယ်လေအဲ့တော့ဒီလူဒီစားဖွင့်လာလိုက်ချိန်ကြလို့ရှိရင်လေအဲ့လိုလှုပ်လာရှာမဲ့လူတွေပူပြီးတော့များလာလိမ့်မယ်လို့တော့ကျွန်တော်တို့ယူဆသေးတယ်လေ
ဟုတ်ကဲ့ကိုအောင်ဝင်းထဆိုတော့စင်ကာပူဆိုတာကလည်းပဲပြောရရင်တော့ကမ္ဘာလုံးနဲ့ချီပြီးတော့လုပ်နေတဲ့နိုင်ငံမြန်မာနိုင်ငံနဲ့နှစ်ပေါင်းများစွာစောပြီးတော့ကဘာနဲ့ဆက်ဆံလာတဲ့နိုင်ငံကဘာအကြောင်းကိုနောကြည့်နေအောင်သိတဲ့နိုင်ငံမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့လည်းမြန်မာနိုင်ငံသားတွေနဲ့ပတ်သက်ပြီးတော့လည်းအတော်များများသိထားပြီးသားနိုင်ငံစင်ကာပူကအခုနကျွန်တော်တို့ပြောခဲ့တဲ့အခြေအနေမျိုးတွေကိုတွတ်ထားပြီးသားဖြစ်မှာပဲဆိုတော့သူတို့ဘက်ကဘာတွေလုပ်လာနိုင်လဲစင်ကာပူဘက်ကအရာတွေကိုကြိုတင်ပြင်ဆင်ကာကွယ်နေနေဘာတွေများလုပ်လာနိုင်တယ်လဲကိုကို
ဟုတ်ကဲ့သူတို့မှကာကွယ်ထားပြီးသားပါအဲကျွန်တော်တို့ဒီ ICA officer လို့ခေါ်တဲ့ဒီလာဝကအရာရှိတွေကအရန် fully authority ရှိပါတယ်ကျွန်တော်တို့ဒီဗီဇာမြန်မာနိုင်ငံမှာရန်ကုန်မြို့မှာရှိတဲ့စင်ကာပူတန်ရောင်းကထုတ်ပေးလိုက်တဲ့ဗီဇာကိုခြိမ်းပြီးဝင်လာတာပဲဖြစ်ဖြစ်အဲဒီ online ကနေပြီးတော့ဗီဇာလျှောက်ပြီးဝင်လာတာပဲဖြစ်ဖြစ်နောက်ဆုံးဒီဒါကအလို့သမားဝင်ကြီးဌာနစင်ကာပူအလို့သမားဝင်ကြီးဌာနထုတ်ပေးလိုက်တဲ့စာရပြီးတော့ဝင်လာတာပဲဖြစ်ဖြစ်ဒီ immigration officer ကနေပြီးတော့ညင်းပယ်ပိုင်ခွင့်သူ့မှာ fully authority ရှိပါတယ်အဲ့ဒါတော့သူတို့ရဲ့ပြင်ဆင်ထားတဲ့ထူးခြားတဲ့အချက်တစ်ချက်ပါဘလို့အခါမျိုးတွေကြာရင်သူကငင်းပယ်တယ်ဆိုလို့ရှိရင်လှုပ်လာရှာတဲ့လူမျိုးတွေနောက်ဒုတိယတစ်ချက်ကနိုင်ငံတော်ရဲ့လုံခြုံရေးကိုအနေပြုနိုင်တယ်လို့သူကထင်မြင်ယူဆတဲ့လူမျိုးတွေနောက်ဆုံးတစ်ချက်ကတော့ဒီ immigration officer ကမေးတဲ့မေးခွန်းတွေကိုကောင်းကောင်းမမဖြေဘူးပေါ့ cooperation မရှိတဲ့လူမျိုးတွေကို immigration officer လာကအရာရှိအနေနဲ့ပြန်လွတ်ပိုင်ခွင့်ရှိပါတယ်ဟိုပြည်ဝင်ခွင့်ကိုငင်းပယ်ပိုင်ခွင့်ရှိပါတယ်ကျွန်တော်ကြုံရဘူးပါတယ်ဒီဟိုပေါ့ကျွန်တော်ရှိမှာပဲဒီIndonesia နိုင်ငံကလာတဲ့လူတွေကို၃-၄ရောက်ပေါ့လို့ချက်ချင်းပြန်ပို့တာတွေကျွန်တော်တွေ့ဘူးပါတယ် immigration Indonesia နိုင်ငံဆိုလဲပြည်ဝင်ခွင့်ဗီဇာမလိုပါဘူးသူကတိုင်းရဲ့ visa free country ပါစင်ကာပူနဲ့ကအဲ့လိုလူမျိုးတွေတော့မှဒီလိုမျိုးလုပ်ပါတယ်ခင်ဗျအဲ့တော့ကျွန်တော်မြန်မာနိုင်ငံအတွက်ကတော့သူတို့အနေနဲ့အများကြီးပြင်ဆင်ထားပြီးသားပါဘာမှသူထူးခြားပြင်ဆင်စရာလည်းမရှိပါဘူ
းနောက်တစ်ခုကကျွန်တော်တို့ကိုအောင်အောင်တိုက်ကိုအောင်တိုက်ကတော့လက်ရှိမှာကိုပဲသူကခီးသွွားလုပ်ငန်းပေါ့လေအုပ်စုလိုက်အဖွဲ့လိုက်ခီးသွွားလုပ်ငန်းတွေကိုတာဝန်ခံစီစဉ်ပေးနေသူတူဖြစ်ပါတယ်အဲစင်ကာပူနဲ့ပတ်သက်လို့လည်းပဲသူတို့လုပ်ဖို့စီစဉ်ရှိတယ်လို့ကျွန်တော်အဲ့လိုသိထားပါတယ်ကိုအောင်တိုက်ကိုအောင်တိုက်တို့အတွက်ကြတော့အခုလိုမျိုးစင်ကာပူကိုသွားလို့ရမယ်ဆိုတဲ့အခြေအနေကစီးပို့ဒီခီးသွွားလုပ်ငန်းရှင်တွေအတွက်ကတော့ဒါသတင်းကောင်းပေါ့နော
်ဟုတ်ဒါကဒီကျွန်တော်တို့တော့သတင်းကောင်းပါပဲနိုင်ငံဒီလိုမျိုးဒီကကျွန်တော်ကဆိုတော့ကျွန်တော်တို့အားလုံးနှစ်နိုင်ငံဒီလိုတွေ့တာစုစုကြဖြစ်တယ်ဝန်ကြီးဖြစ်တယ်ဆိုတော့ကျွန်တော်တို့ကသူတို့ကြီးကဒီဧည့်သည်ကိုအများကြီးညှော်လင့်နေတယ်လားဒီပဲကျွန်တော်တို့မြန်မာနိုင်ငံသားတွေကဒီတူတူတမန်ပေါ့ဗျာထက်ထက်တမန်ပေါ့ဒီစင်ကာပူနိုင်ငံကိုကျွန်တော်တို့ကတခြားနိုင်ငံများလိုပဲဘန်းဒီကြီးတူအလိုမျိုးတော်လေခွင့်ရတယ်ဆိုတော့အင်ဒန်ကောင်းပါတယ်ဆိုတော့သူစင်ကာပူနိုင်ငံသားတွေအနေနဲ့ဒီမနက်ကလာကြတာနဲ့အများကြီးရှိပါတယ်။သူတို့မှလည်းအားရပေါ့။ဒီကကျင်းကျင်းမရတဲ့ခါမှာသူတို့ရဲ့ခွင့်ရပုံမှာမူတည်ပြီးတော့ဝလာနေတာလည်းရှိပါတယ်။တခြားအပြီးကတခါတခါကြာရင်ဒီဆန်ကြာတာလည်းရှိတယ်။အခုကျတော့သူတို့ခွင့်ရပုံမှာမူတည်ပြီးတော့ဒီမနက်ကလာလာလေလို့လည်းလေတူရပါတယ်ဆိုတဲ့အတွက်ကြောင့်ဒီမနက်ကမှဒီခီးသွားလုပ်ငန်းနဲ့ဆက်နေနေတဲ့တခြားဒီလုပ်ငန်းတွေလည်းဆက်သွင်းလာလို့လည်းအခြေခံလူတန်းကလည်းထိုင်လျောက်ဒီအောင်ကံကံ
ကျွန်တော်ဒီနေရာမှာခီးသွွားလုပ်ငန်းနဲ့ပတ်သက်ပြီးတော့ကျွန်တော်စီမှာပေါ်တဲ့မိကုန်းတစ်ခုကဘာလဲဆိုတော့စင်ကာပူဆိုတာကတကမ္ဘာလုံးနဲ့ဆက်ဆံနေတဲ့နိုင်ငံတကမ္ဘာလုံးကကမ္ဘာလက်ခီးတွေတွေလာနေတဲ့နိုင်ငံဟိုတွားတဲ့လူတွေလည်းအများကြီးပေါ့နော်ကမ္ဘာတဝန်းကလူတွေတွားဆိုတော့မြန်မာနိုင်ငံကနိုင်ငံဂျာတာခီးတော့မြန်မာနိုင်ငံနိုင်ငံဂျာတာပေါ့လို့မြန်မာနိုင်ငံကနေပြီးတော့စင်ကာပူလာမဲ့ခီးသွွားဧည့်သည်ကသူတို့အများကြီးမရှိသလိုဝင်ငွေလည်းအများကြီးရမဲ့ခီးသွွားဧည့်သည်မျိုးစားတော့မဟုတ်ပါဘူးဆိုတော့ဟိုမြန်မာနိုင်ငံကခီးသွွားဧည့်သည်တွေကိုလာဖို့ဆိုတဲ့ရည်ရွယ်ချက်နဲ့စင်ကာပူကဒီလိုလုပ်တယ်လို့ယူဆမယ်ဆိုရင်မှန်ပါမလားခင်ဗျာ
ဆိုတော့ကျွန်တော်မြန်မာကြတော့เนาะဒီ ့သူတို့ဆိုဒီတော့ဒီစင်ကာပူဆိုရကစဉ်းစားရနေမှာသူတက်ကလည်းသူစဉ်းစားပါတယ်ဆိုတော့ဒီတလအနေနဲ့တော့သူတို့ဒီပေါ့နော်ကျွန်တော်မြန်မာကတော့မြန်မာနိုင်ငံမှာလည်းပဲဒီပေါ့တွားနိုင်တဲ့လူတန်းစားတူရှိရတယ်လေခီးတွားမယ်ခီးတွားလို့လည်းမကောင်းဘူးကျွန်တော်တို့ဒီစေးပညာဟလာစေးနဲ့ပတ်သက်တဲ့ဟလာစေကူတာမှုကြီးနောက် shopping ထပ်တော်ကြီးနောက်တခြားဒီလေးလာစရာကြီးနောက်ပညာရေးကိစ္စတခြားကိစ္စတွေအားလုံးကဟိုစိတ်ချမှုမရှိဘဲနဲ့အလွယ်တကူစစောမှုမှုနဲ့တွားခြင်းအဖြစ်သူတို့လည်းပဲဝင်ဝင်နေနေပဲသူတို့လည်းတွေ့မယ်လို့ကျွန်တော်ထင်ပါတယ်သူတို့လည်းအကျိုးမြတ်ရပါလိမ့်မယ်သူတို့အကျိုးမြတ်မရဘဲနဲ့တော့ဒီဥစ္စာဟိုမပေးပါဘူ
း
နောက်တစ်ခုကလည်းပဲကျွန်တော်မြင်တာကဂုဏ်သိက္ခာရှိတဲ့အစိုးရကြီးရဲ့တက်လာတဲ့အခါမှာဒီတာဝန်ယူနိုင်တဲ့အစိုးရကြီးရဲ့တက်လာတဲ့အခါမှာသူတို့ကလည်းအင်တာနက်ကိုမြန်မာနိုင်ငံပေါ်မှာစင်ကာပူနေနဲ့ကမကူရှင်းစဲမြတ်တာလည်းရှိရင်တော့သူတို့နဲ့ပတ်သက်တဲ့အကျိုးစီးပွားတွေလည်းအများကြီးဒါရှိမှာပါရှိလည်းရှိပါပဲဒီအတွက်ကြောင့်လည်းသူတို့လာတယ်သူတို့ ministry ဆက်ဆက်နေအများကြီးလည်းပဲမြန်မာနိုင်ငံနဲ့ပတ်သက်ပြီးမျှော်လင့်ချက်အကြီးထားတယ်ဆိုတော့ဒါဆိုလို့ရှိရင်နှစ်နိုင်ငံเนาะနှစ်နိုင်ငံအနေနဲ့ကအင်တာနက်ကိုဒါအကျိုးရှိတဲ့အလုပ်မှုလို့သူတို့ကလက်ခံတယ်လို့ဟုတ်တယ်လို့ကျွန်တော်တို့မြင်ပါတယ
်ဟုတ်ကဲ့ကိုဝန်သားကျေးဇူးများကြီးတင်ပါတယ်ဆိုတော့အန်တီဆိုကိုကျွန်တော်မေးခွန်းတစ်ခုမေးစရာရှိတယ်အရင်တော့ကဆိုရင
်
မြန်မာနိုင်ငံကပါစပို့ဆောက်တယ်အနီရောင်ပါစပို့ဆောက်တယ်ကျွန်တော်သိတဲ့လို့ဆိုရင်စင်ကာပူကဟလာဒီလောကကောင်တာတွေဝင်သွားတယ်ဆိုတော့ねမြန်မာနိုင်ငံပါစပို့အနီတွေဆိုရင်ဝင်ပေါက်တော့တန်းစီရတယ်ဟိုအဲ့ဒီအထဲဟိုကသူကခွဲခြားဆက်ဆံပြီးသွားပြီဆိုရင်မြန်မာနိုင်ငံဆိုတော့ကစင်ကာပူကဘယ်တော့မှစင်ကာပူကလူတွေကမြန်မာနိုင်ငံကိုအထင်မကြီးဘူးမြန်မာနိုင်ငံသားတွေကိုအထင်မကြီးဘူးအားလုံးနဲ့ခြုံပြီးတော့ပြောမယ်ဆိုရင်ဆိုတော့အခုလိုမျိုးအခုအချိန်ကျတော့မြန်မာနိုင်ငံအခြေအနေတွေပြောင်းလဲနေပြီအစိုးရသည်ဖြစ်နေပြီဒေါန်ဆန်းစုကြည်ကိုတန်းဦးဆောင်ပြီးတော့အုပ်ချုပ်နေတယ်ဟလာစင်ကာပူဝန်ကြီးချုပ်ကိုတန်းသွားပြီးတော့တွေ့ရတယ်စကားပြောရတယ်အဲ့ဒီအချိန်လေးအောက်မှာဒီမြန်မာနိုင်ငံကပါစပို့အနီတွေကစင်ကာပူလေဆိပ်မှာနည်းနည်းတော့ဂုဏ်သိက္ခာရှိလာမလို့အန်ဒီဆိုမြင်သလား
ဟောဟုတ်ကဲ့ဟိုနေ့တူကဗမာကြီးလည်းတတ်တတ်တမ်းမစီရအောင်ဟိုနေ့ပေါ့နော်အဲ့လို PR တို့ဟိုနေ့လို့ဆိုရင်ကပ်ပြားရှိတဲ့လူကိုဒတလိုင်းစီခိုင်းတယ်ကပ်ပြားမရှိတဲ့လူကိုဒလိုင်းစီခိုင်းတယ်ပေါ့အဲ့ဒီစီတဲ့အချိန်မှာဥမာဗမာလီညာဆိုက်လာတယ်ဆိုရင်တော့အဲ့ဒီ line မှာဗမာကြီးများသွားတာပေါ့ဒါမဲ့လို့တကယ်လို့ဟိုဟိုတလို့နေတခြားနိုင်ငံသားတွေကြတော့လေသူတို့ကဟိုဗီဇာ free နဲ့ဝင်လို့ရတာဟိုစင်ကဗီဇာ free လောက်ထားတာတွေက180လောက်ရှိရဆိုတာပါဆိုတာအဲ့ခါကျတော့ဗမာတလိုင်းလိုမျိုးဖြစ်သွားတာပ
ါဒ
ါမဲ့လို့ဟိုအကျန်းရင်းတော့အခုနောက်ပိုင်းပေါ့လေအခုနောက်ပိုင်းမှာတော့တအားကြီးတော့ဟိုဟိုချိုးချိုးဖွဲ့ပဲတော့မဆက်ဆံတော့ဘူ
းဝန်တာစရာပါဗျ
ဟိုဟုတ်ကဲ့နောက်ပြီးတော့ဗမာဟို overstay လို့ပါလို့ပေါ့လေညာစွေးမှုလို့ပါလို့လည်းပတ်သက်ရင်အဲ့လိုမျိုးအေးအေးယူခါရတာတွေပဲလေဟိုနောက်ပိုင်းမှာအရန်နေရတယ်ပေါ့ဟိုခုန2000ခုနဲ့မတိုင်ခင်ရဆိုရင်တော့ဟိုထောင်ချတာတို့ဂျိန်နန်တို့ဘာတို့အဲ့လို overstay တွေဟိုဘာတို့ညာတို့တွေပေါ့လေအဲ့လိုမျိုးကြီးပြဿနာတွေအရန်ညာတယ်နောက်ပိုင်းမှာတော့သူကဗီဇာကိုလည်းစီစစ်လိုက်တဲ့ခါကျတော့အဲ့ဒီမှာနေသွားတော့လေသူဖြစ်တော့ခုနောက်ပိုင်းမှာတော့တော်တော်လေးဟိုတိတ်တော့ချိုးဖဲတော့မဆက်ဆံတော့မှာတော့တွားတဲ့လူတွေကလည်းဟိုအင်္ဂလိပ်ကမပြောတဲ့ဒီလူကဝက်ပမင်းနဲ့တွားကြတာ哦နော်ဝက်ပမင်းနဲ့တွားတယ်ဟိုနောက်ပြောဟိုအရင်လောက်တော့မဟုတ်တော့သူတို့ပပဲလို့တွားကြတာပေါ့လေ
ဟုတ်ကဲ့ပါအ
ဲ့ဒီကြားထဲကနေမှလုံးလုံးမဖြေနိုင်ဘူးဆိုရင်တော့လုံးလုံးသူတို့မေးတာမှဘာမှမဖြေနိုင်ဘူးဆိုရင်တော့လေသူတို့ဘက်က
ညင်းတော့နည
်းနည်းပြဿနာရှာမှာပေါ့
ဟုတ်ကဲ့အခုတခါကျွန်တော်ဒိုက်ဆွေးနေမယ်တော့တော်တော်ရှင်တို့ရဂုံမျိုးကရှင်နေကြီးဦးကျော်လင်းရှင်နေကြီးကရောဒီကိစ္စကိုဘယ်လိုယူဆပါသလဲပြောပါခင်ဗျဟု
တ်ကဲ့ကျွန်တော်တို့ကတော့ဗျာဟိုဖွံ့ဖြိုးမှုစ조사နေရတဲ့နိုင်ငံပေါ့သူကတော့တော်တော်ဖွံ့ဖြိုးထားတဲ့နိုင်ငံအခုတော့စင်ကာပူကကျိုးမယ်ဆိုလို့ရှိရင်ကျွန်တော်တို့ကအကြောင်းမျိုးမို့နဲ့ငွေတွေခေါ်ဝါချမယ်ဆိုရင်လည်းတော်တော်ကသူကလည်းရုပ်ပိတ်ရှင်ရဲ့အကူအညီပေးတဲ့နိုင်ငံကြီးပါအဲ့တော့သူရဲ့ရှိပါရတဲ့ဘောတော့သူစ조사ပါပဲအဲ့တော့သူကတော့ဖွံ့ဖြိုးတိုးတဲ့နေရာတွေကျွန်တော်တို့ကသူတို့တွေကဒီဟိုလားကျွန်တော်ကဗီဇာ free နဲ့လာလို့ရလို့ရှိရင်သူတို့တွေစီမံရေးကိုကိုပပပြပို့ပြီးတိုက်ပွဲချလို့ရတဲ့အကျိုးများရှိပါတယ်ကျွန်တော်တို့ရှိရတော့ဗျာအခုပြည်တွင်းမှာအလောက်ကင်ရှာပါဖို့နဲ့ဝင်ဝင်မလုံးမဖို့ဟာအခုဆိုကျွန်တော်အင်တာနက်နေနိုင်ငံတွေကိုအခုကျွန်တော်လက်ရှိသူတို့ဆိုရိုက်တက်ပြီးတော့ခရိုင်းနဲ့ပို့ပြီးအလောက်ကင်ရှာဖို့ထွက်တဲ့ပုံပေါ်ရများပါတယ်ဆိုပြီးတော့ဒီတိုင်းနေမှာထွက်လာပါတယ်ခင်ဗျာဟိုကြေညာထားပါတယ်အဲ့ဒီသဘောပြောမယ်ဆိုရင်အခုစင်ကာပူကိုကျွန်တော်တို့ free visa ဆိုလို့ရှိရင်မြန်မာနိုင်ငံကအကြောင်းမျိုးနဲ့အလောက်ကင်တို့တောင်းကြမဲ့လူတွေအထူးသဖြင့်တော့ကျွန်တော်ကမခွင့်ပြုတဲ့နိုင်ငံတွေဆိုတော့သူတို့ပညာရှင်အဆင့်နဲ့မတော်နိုင်မင်းနဲ့ကျမကြီးစစ်ကူမဲ့လူတွေရှိတယ်လို့ကျမကြီးကျွန်တော်တို့ဝေချွေးဝေမလည်းလုံးချွေးပြုမဲ့အေဘော်ရီအာဒီယိုနတ်တွေအဲ့ဒါမျိုးတွေအများဆုံးနဲ့ကျွန်တော်တို့ကအထောက်အကူရရေးအတွက်အများဆုံးသွားတဲ့အပြင်အချောမျိုးမနဲ့ဒုဥကူတဲ့လူတွေဟာလာကျွန်တော်တို့ထုတ်ပုံကြီးဖြစ်ပါမလို့ဆိုရင်ပြီးတော့မှစမဂလာစပေါ်ဗျာဟာလာမော်ဝေရပစ္စည်းတွေပစ္စည်းတွေပို့အဲ့ဒီလိုလမ်းကြောင်းကြီးတွေတွေ့နေရပါတယ်ဟိုဆိုကျွန်တော်တို့ကတော်တော်မခွင့်ပြုတော့စိတ်တစ်ခုကဘယ်လိုရရကျဲလည်းနေလို့ဟိုရှာမဲ့ နိုင်ငံတစ်ခုဖြစ်နေတဲ့နိုင်ငံသားတွေကတော်တော်များပြီးတော့အခုဆိုအိန္ဒိယနိုင်ငံတွေမှာမိမိရဲ့ဝင်မပြည့်စုံမှုတွေထွက်နေရတဲ့လူတွေကလည်းတားများပါတယ်။အခုလက်ရှိအထိနိုင်ငံတော်အစိုးရကရုပ်ကန်ခွင့်ကရှားပါနေပါတယ်။အဲ့တော့မှမိမိတို့ဝင်တွေကလည်းမလောက်တော့ဒီစင်ကာပူကအားကိုးကြပါပါ။ဒီကအထွက်များပါပါ။
ဟုတ်ကဲ့
ကျွန်တော်ခုနကပြောလို့စီးပွားရေးအတွက်နေပြည်တော်ချဲ့ထွက်မှုဒါမဲ့လူတွေများပါလားအဲ့ဒီအကြောင်းကြီးကတော့ကျွန်တော်တို့တွေမကောင်းရဘူးလေကျွန်တော်တို့ဖွံ့ဖြိုးပြီးတော့ကျွန်တော်တို့နည်းပညာတွေရောဘာတွေရောအကုန်လုံးဟာအနည်းဆုံးပါဗျာပညာတွေအစ်စ်များလာရင်တော့ဒုဥ္ဇာကတော့ကျွန်တော်တို့ခုနafter လို့ဟာမျိုးဟာကျွန်တော်တို့ကြာကြာနဲ့ထုံးကားနေပြီဆိုလို့ရှိရင်ကျွန်တော်တို့ကျောက်ကပို့ဖို့ဖြစ်နေဘာပို့နိုင်တယ်လဲအဲ့ကျွန်တော်လူရပို့နိုင
်ဟုတ်ကဲ့
ဘာလို့ဝင်လာမဲ့ဥစ္စာကသူတို့နည်းပညာတွေနဲ့ဟာဆိုအိုရမော်ဗျာအကုန်လုံးပါဗျာကျမကြီးအဲ့တော့ဝေဆောင်မှုတွေပါအပါအဝင်ပါဟုတ်ကဲ့တော့ပါ
ဟုတ်ကဲ့အဲ့
တော့ကျွန်တော်
လည်းရှင်းနေရေးကျေးဇူးအများကြီးတင်ပါတယ
်
ပုံဝင်ဆွေးနွေးတဲ့ကိုအောင်တိုက်ဆွေးနွေးသူလိုပဲဒီကိစ္စမှာစင်ကာပူကလည်းပဲစင်ကာပူဆိုတာစီးပွားရေးနိုင်ငံကျွန်တော်တို့အားလုံးသိတယ်သူအကျိုးအတွက်တစ်ခုခုကြည့်ပြီးတော့လောက်တာပဲဒါပေမဲ့ဘာအောင်များသူမျှော်လင့်တယ်လေသူကဒီပွားနေဘာရကျင်တယ်လို့ကျွန်တော်တို့နားလည်လို့ရမလဲဥတ္တမောင်ခင်ဗျအ
ဲကျွန်တော်အထင်ရတော့ဗျာသူတို့အနေနဲ့ကဘာလို့ကျင်လဲဆိုလို့ရှိရင်ကျွန်တော်တို့ကမ္ဘာပြည်မှာသူကအခုဆိုလို့ရှိရင်သူကဒီ business ကိုသူမှ invest လုပ်ထားတာဆိုလို့ရှိရင်ဗမာပြည်မှာဆိုလို့ရှိရင်သူကဒုတိယအများဆုံးလေသူက30 billion လောက်သူကပြုပြီးလို့ရှိရင်သူကမြှုပ်နှံထားတယ်လေအဲ့ဒီခါကျတော့သူနောက်ခါကျတော့ဘာဖြစ်နေလဲဆိုလို့ရှိရင်အခုစင်ကာပူမှာအခုသူတို့တရားဒီမှာအားပေးနေသူနိုင်ငံမှာ business လုပ်ခွင့်ထားတယ်ဆာလို့ရှိရင်တခြားနိုင်ငံတွေပေါ့လေတခြားနိုင်ငံတွေမှာဒီက company တွေကိုအပြင်မှာပြုနိုင်ရင်းမြှုပ်နှံမှုလုပ်ဖို့လို့ဆိုပြီးတော့သူကအားပေးနေတာတော်လေးကြာသွား3-4နှစ်လောက်ရှိပြီပေါ့လေသူရဲ့ဒီက SME တွေရောဘာတွေရောဟိုဒီ company တွေရောနိုင်ငံသားမှာဒီမျိုးမျိုးနာမလို့စီးပွားရေးလုပ်ကြတယ်ဆိုပြီးတော့အဲ့တော့အဲ့ဒီဥစ္စာကသူတို့ရဲ့ပထမကြီးမားချက်ဖြစ်ဖို့ကျွန်တော်ထင်တယ်လေပြီးတဲ့ခါကျတော့သူကဒုတိယအနေနဲ့ကတော့ခုနကလို tourism ပေါ့ tourism ကဗမာတွေကတော့ကျွန်တော်တို့ခုနကပြောလို့တခြားနိုင်ငံနဲ့ဆိုင်ရင်ဥပမာဆိုလို့ရှိရင်ကျွန်တော်မနှစ်ကသူတို့စီးရင်ရဆိုလို့ရှိရင်စင်ကာပူလာတာဗမာ3,500လောက်ပဲရှိတယ်
မနေတော့
ဒါဖြစ်နေတော့မနေဘူးဗောလေဒါပြီးရခါသူနိုင်ငံသားတွေကကျွန်တော်ဗမာပြည်ကိုသွားတာ9,000လောက်ရှိတယ်အဲ့တော့ဒီသူ့ရဲ့အဓိကရွယ်ချက်ကခုနကပြောတဲ့ဒီ business ကို invest လုပ်ဖို့အတွက်သူလူတွေများများသွားဖို့လာဖို့လွယ်အောင်အဲ့ဒါလည်းသူ့မှာရည်မှန်းချက်ရှိသလိုခုနကပြောတဲ့ tourist ကလည်းသူတို့နေရာဥမာသူတို့နေရာ tourist ကိုလှူစားနေတဲ့ဥစ္စာကြတဲ့ခါကျတော့သူတို့ကရှမ်းနိုင်ငံ tourist တွေကိုလည်းသူကဒီဒီလိုရအောင်သူတို့ဗမာပြည်ကိုသွားဖို့အတွက်သူရဆွဲဆောင်ပြီးတော့သူတို့စီးပွားရေးဖြစ်အောင်အဲ့ဒီနှစ်ခုနဲ့သူတို့ကဒီလိုဗီဇာကိုဖွင့်လိုက်တယ်လို့ကျွန်တော်ထင်တယ်။နောက်ခါကျခုနကပြောသလိုမင်းစလိုပေါ့လေဒီလိုလာတဲ့ကလေးတွေဘယ်လိုကာဝယ်ထားလဲဆိုတော့ကျွန်တော်အခုခရင်းကကာလတော်တော်ကွာသွားပြီ1997လောက်နဲ့အခုဆိုလို့ရှိရင်ဒီစင်ကာပူနိုင်ငံမှာရှိတဲ့သူတို့အနေထားတွေအတော့ကွာသွားပြီ။အရင်တော့ဆိုလို့ရှိရင်ကဒီကုမ္ပဏီတွေကနိုင်ငံသားသူဟိုခံဖို့သာနော်ဒီ overseas ခံဖို့ကလည်းလက်ပြဿနာမတက်ဘူး။အခုနောက်ပိုင်းမှာကြတဲ့အခါကျတော့အတော်ကြီးကိုပေါ့လေဒီနိုင်ငံသားကိုခံဖို့ဆိုလို့ရှိရင်ဒီ overseas ခံဖို့ဆိုတာဝေးလာဝေးပဲပေါ့တော်တော်လေးကိုခက်ခဲဖြစ်သွားပြီ။အဲအဲ့ဒါကြောင့်မလို့ဒီနောက်ပိုင်းဒီကဘာဒီကဘာစီစဉ်ထားလဲဆိုတဲ့အခါကျတော့သူတို့မှာတော့ဒီရုပ်သာ
ဟုတ်ကဲ့
ကိုလုံးပြပြစုံရှိပြီးသားဖြစ်သွားပြီလေ။အဲ့ဒီနှစ်ခုကြောင့်ကွာဒါဖွင့်ပေးတာပေါ့ဒါ business နဲ့ tourism ရဲ့အဲ့ဒီတစ်ခုကိုရည်ရွယ်ပြီးတော့ဖွင့်တယ်လို့ကျွန်တော်ထင်တာ
ဟုတ်ကဲ့ပါဦးတမောင်ဝင်းဆိုတော့ကိုအောင်ဝင်းထုတ်ကရောခုနဦးတမောင်ဝင်းဆွံ့ရသွားတဲ့ပုံမှာဘာများပြည့်စွတ်ဆွံ့ရခြင်းသေးလဲ
ဟုတ်ပါတယ်ကိုကြီးကိုတမောင်ဝင်းပြောသွားတယ်လို့ပဲဟိုကျွန်တော်တို့ဒီစင်ကာပူနိုင်ငံသားတွေမြန်မာပြည်ကိုသွားတဲ့အခါမှာအရင်ခက်ခဲရှိပါတယ်ဟိုတန်ရုံးမှာလာပြီးတော့ visa ရှောက်ရတယ်အဲ online ကနေတဆင်အိမ်မှာယူရတယ်ပြီးတော့မှသူတို့လူကိုယ်တိုင်လာပြီးတော့ဗီဇာလျှောက်ထားရပါတယ်အဲ့တော့ဘလို့ပဲမြန်မာတန်ယုံစင်ကာပူမျိုးကအဆင်ပြေအောင်ဆောင်ရွက်ပေးပြီးသူတို့လုံးဝ happy မဖြစ်ပါဘူး။ဘာဖြစ်လို့လဲဆိုတော့သူတို့စင်ကာပူလူမျိုးတွေကဘယ်နိုင်ငံကိုသွားသူတို့ကဒီလက်ဆွဲအင်္ဂလိပ်တိတ်ဆွဲပြီးတော့ passport လေးကင်ပြီးထွက်သွားလိုက်ရုံပါပဲ။မြန်မာပြည်ကိုသွားပြီးဆိုလို့ရှိရင်တော့အဲ့လိုမရပါဘူး။အဲ့တော့အဲ့ကိစ္စကလည်းအဓိကအချက်ပေါ့နော
်။
ကျွန်တော်ခုနအကိုကြီးကိုတမဝင်ဆွေးနွေးတာကိုကျွန်တော်ဖြည့်ဆွတ်ပြောတာပါ။ဒုတိယတစ်ချက်ကတော့ကျွန်တော်တို့ရဲ့ဒီ tourism ဘိုင်းမှာ tourism ဘိုင်းကတော့မြန်မာပြည်နိုင်ငံကိုဒီစင်ကာပူကလူတော်တော်များလဲသွားကျင်တယ်လို့ကျွန်တော်တို့သိရပါတယ်။သူတို့2016ဒီဇင်ဘာနောက်ပိုင်းဆိုရင်တော့အများကြီးသွားဖို့စီစဉ်ရှိနေပါတယ်တဲ့
။ဟုတ်ကဲ့။ဟုတ်ကဲ့ပါ။ကိုအောင်ဝင်းထုတ်ကျေးဇူးအများကြီးတင်ပါတယ်။ဆိုတော့ကျွန်တော်ညီကုန်းချုပ်ဖို့ကျွန်တော်တမနစ်ခွဲလောက်အချိန်ကျန်ပါတယ်။ကျောက်ဥတမောင်ဝင်းနဲ့ကိုအောင်ဝင်းထုတ်နဲ့ကျွန်တော်တို့တော်ရရှင်တော်ဆူဆူကြီးနဲ့ရှိပါတယ်။ကျွန်တော်တို့တယောက်ကိုမိနစ်ဝက်လောက်စီပေါ့နော်။ချုပ်ပြီးတော့ပြောစီချင်တာကသွားလိုက်မဟဲ့ဆိုပြီးတော့အားတင်းထားတဲ့မြန်မာနိုင်ငံသားတွေအတွက်ဘာတွေများတတိထားသင့်ပါတယ်လဲခင်ဗျ။ဥတမောင်ဝင်းအရှင်ပြောပါခင်ဗျ။
ဘာတွေသိထားသင့်လဲဆိုတဲ့အကြောင်းတော့ဟိုမျောလင်းထားမှာကံမကောင်းလို့ရှိရင်လေစိတ်ကလေအကန့်ခံရမယ်ပေါ့လေအဲ့ဒါသိနေတာအဲ့ဒါမျောလင်းထားပေါ့ဟိုအလုလာရှာတဲ့လူတွေပေါ့ခုနကစီဝိုင်းနဲ့လာတဲ့လူတွေတော့ပြည့်စုံပြည့်စုံတာမရှိဘူးအဲ့ဒီ visa free free ဆိုပြီးတော့ဟာငါတို့ဝင်လို့ရမှာပဲဆိုပြီးစီစမဲစုလေးချစ်ချုပ်ပြီးတော့ဒီကိုလာပြီးအလုရှာမယ်ဆိုလို့ရှိရင်အဲ့လိုကံခံရမယ်ဆိုတဲ့အစားလေးတော့စီထဲမှာမျောလင်းထားပါလို့ကျွန်တော်ပြောခြင်းတ
ယ်ဟုတ်ကဲ့ပါဦးတမောင်ဝင်းတော်စစ်ရေးရရောပါကြံပေးကြပါလေ
။ဟိုအဲ့ဒီလိုပါပဲ။နော်အခုသွားမယ်ခုနပြောသလိုလေ။အခုအများဆုံးသွားနေတာအဲ့လိုပတ်ဆို့ရုံးလေးပါကြီးသွားရဲဆိုလေ။အဲ့ဒီ main ကလေးတွေပေါ့နော်။ main ကလေးတွေအများကြီးဆိုလေစိတ်မှလည်းတွေ့နေရတယ်။အဲ့သူကတော့ဟိုမုန်းင်းပေါ့လေ။အောက်ခြေအလုပ်တွေသွားကြတာဆိုအဲ့ဒါတွေကလည်းဟိုမှာအလုပ်ကမပေးနိုင်တော့မပေးနိုင်တော့ဟိုဟိုနင်းနဲ့ခိုင်မာတဲ့ဟာလည်းမရှိဘူးပေါ့နော်။အော်ဟိုဘက်ကပွဲစားတွေကလည်းဟိုကုမ္ပဏီတွေကလည်းလေဟိုသူတို့ကြိုပြီးနေပြီးသားကလေးကိုပဲသူတို့ခေါ်တာ哦
ဟုတ်ကဲ
့အဲ့ဒီမှာတော့အဲ့ဒီလူတွေကအဓိကသတိထားဖို့လိုတာပေါ့နော်နောက်ဆုံးခုနကဟိုရှေ့နေပြီးပြောသွားသလိုလေလူကုန်ကူးမှုတွေပိုင်းမျိုးဖြစ်လာမှာပဲအဲ့ဒီလိုကလည်းစိုးရိမ်ပါလေ
ဟုတ်ကဲ့ကိုအောင်မထုတူတူလေးတစ်ခုပြောပါ
အာဟုတ်ကဲ့ဆရာဦးတမဝင်ပြောတော့ပါပဲကံမကောင်းရင်တော့လေစိတ်ကနေအကန့်ခံရပါမယ်လို့အဲ့ဒါလေးပဲပြောချင်ပါတယ်အဓိကတော့ပါစာစကားအခက်အခဲကျွန်တော်တို့မှအများကြီးရှိပါတယ်အဲ့ဒါလေးပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာသွားမဲ့လူအတင်းထားတဲ့လူတွေလေစိတ်ကနေပြီးတော့အကန့်မခံရအောင်သတိထားကြပါလို့ပြောဆိုရင်ဆွေးနွေးပေးသူအားလုံးအထူးကျေးဇူးတင်ပါတယ်နားထောင်သူပရိသတ်ကိုလည်းအထူးကျေးဇူးတင်ပါတယ်နောက်တစ်ပတ်ပြန်ဆုံကြတော့ပေါ့ခင်ဗျာ
ကိုကြောတဲ့စီစဉ်ထုတ်လွှင့်ခဲ့တဲ့စနေနေ့ညကတိုက်ရိုက်လေလိုင်းဆွေးနွေးခန်းကိုပြန်ပြီးတော့နားဆင်ခဲ့ကြရတာပါ။တိုက်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်တွေကိုစနေနေ့အင်္ဂါညတိုင်းမှာပုံမှန်ထုတ်လွှင့်ပေးပါတယ်။ပါဝင်ဆွေးနွေးလို့ရင်အီးမေးလ်နဲ့ဖြစ်စေတယ်လီဖုန်းနဲ့ဖြစ်စေဆက်သွယ်ရမယ့်ဖုန်းနံပါတ်တွေပေးပို့နိုင်ပါတယ်။ကျမတို့ရဲ့ဖုန်းနံပါတ်က1-322-382-9554အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ VOA American တန်ကနေအခုလက်ရှိထုတ်လွှင့်ပေးနေတဲ့တနာ ਈ စာအစီအစဉ်ကိုမနေ့7နိုင်ကနေ9နိုင်အထိတစ်ချိန်နေ့လယ်12နိုင်ကနေနေ့ကင်းတနာ ਈ အထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါတယ်။တနင်္ဂနွေနေ့ညပိုင်းအစီအစဉ်မှာတော့မြမဒီမိုကရေစီရေးရာဆွေးနွေးခန်းမြမပြည်ကပေးစာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံ့သက်ချက်နဲ့သတင်းတောက်မှတ်စုစတဲ့သတင်းပတ်စင်ကဏ္ဍတွေနားဆင်ကြရမှာပါ။မကြခင်မနေ့ပိုင်းအစီအစဉ်တွေအဆုံးသတ်ပါတော့မယ်ရှင်။အစီအစဉ်ဆုံးသတ်ခင်မှာသတင်းချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကကြေညာပေးပါအောင်မယ်ရှင
်။တာလီဘန်အစ္စလာမ်ရဲ့တောင်းကျမ်းသူအဖွဲ့ပေါ်လေကြောင်းတိုက်ခိုက်မှုတွေတွန်းမြင့်လှုပ်ဆောင်ပြီးလို့အရင်တပ်ဖွဲ့တွေကိုတိုက်ပွဲဖြစ်ပွားတဲ့ဒေသတွေကိုဆစ်လွတ်မဲ့အမေရိကန်ရဲ့အစီအစဉ်ဟာအဓိပ္ပာယ်မရှိတဲ့အစီအစဉ်ဆိုပြီးတာလီဘန်အဖွဲ့ကပြစ်တင်ရှုတ်ချလိုက်ပါတယ်။အဲဒီဆုံးဖြတ်ချက်ကိုတော့သမ္မတဩဘားမားကအတည်ပြုပေးလိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကစလို့မြန်မာနိုင်ငံစကိုင်းတိုင်းအေယာဝတီနဲ့မကွေးတိုင်းဒေသကြီးတွေနဲ့မွန်ပြည်နယ်နဲ့ရခိုင်ပြည်နယ်တို့မှာမိုးသည်ထန်စွာရွာသွန်းပြီးရေကြီးမှုတွေဖြစ်ပေါ်ခဲ့ပါတယ်။ရခိုင်ပြည်နယ်တောင်တန်းမြို့မှာရေကြီးမှုအခြေအနေဟာမနစ်ညကဆိုးရံတဲ့အခြေအနေကိုရောက်လာနေပြီလို့ပြောပါတယ်။စနေနေ့ကမွန်ပြည်နယ်ချောင်းဆောင်မြို့မှာမိုးသည်လေပြင်းတက်ခတ်ခဲ့တဲ့အတွက်အင်တီချိုပြက်စီးသွားပြီးအေယာဝတီတိုင်းကြံငင်းမြို့မှာလည်းတနေ့ကုန်နီးပါးမိုးရွာသွန်းခဲ့တဲ့အတွက်အဆောက်အဦတွေနဲ့ရေဝင်ပြီးတော့မြို့စပါးတွေပါပျက်စီးကုန်တယ်လို့ဆိုပါတယ်။စကိုင်းတိုင်းဒေသကြီးကောလင်းမြို့မှာလည်းအခတိုင်းနစ်တဲ့အချိန်ဆော့ပြီးပြီးခဲ့တဲ့သတင်းပတ်ကြတာပရိနေကရုတ်တရက်ရေကြီးရှာမှုတွေဖြစ်ပေါ်ခဲ့တဲ့အတွက်မြို့ကန်လူထုအကြဆိုးရိမ်မှုတွေဖြစ်ပေါ်နေပါတယ်။အာရှတိုက်တဝမ်းအမ်ဖက်တာမင်းဆေးပြားမောင်ခိုတိုးများကူးမှုတိုးများလာနေတဲ့အတွက်ဩစတြေးလျအနေနဲ့မွေးရေးဆေးဝါးတက်ဖြည့်ရေးလုပ်ငန်းတွေမှာပိုမိုပါဝင်လှုပ်ဆောင်ပေးဖို့ကုလသမဂ္ဂကတိုက်တွန်းပြောကြားလိုက်ပါတယ်။မကြသေးခင်နှစ်တွေအတွင်းမြန်မာနိုင်ငံအရှေ့ပိုင်းချမ်းဒေသကရွှေသီရိကန်နယ်မြေကထုတ်လုပ်တဲ့ဘင်းပြူမောင်ခိုကူးတဲ့ကာလာတွေတုန်းကလိုမက်သမ်ဖက်တာမင်းနဲ့အလားတူတူတဲ့စိတ်ကြွစေ ATS ထုတ်လုပ်မှုတွေဟာတိတိတသားတိုးများလာနေတယ်လို့သက်ဆိုင်ရာအရာရှိတွေကပြောပါတယ်။ထိုင်းမြန်မာကမ်ဘောဒီးယားဗီယက်နမ်လာအိုတရုတ်နဲ့တရုတ်နိုင်ငံတို့မှာခရစ်စတမက်အစရှိတဲ့နာမည်မျိုးမျိုးနဲ့ခေါ်နေကြတဲ့ပြင်းထန်တဲ့ဆေးတွေဟာလည်းဖမ်းမိမှုဟာအရှိန်မြင့်လာနေတယ်လို့ဆိုပါတယ်။ပြင်သစ်နိုင်ငံမှာကျင်းပနေတဲ့ယူရို2018ခုနှစ်ဥရောပဘောလုံးပြိုင်ပွဲဒုတိယနေ့မှာအုပ်စုဘီဒုတိယပွဲစဉ်ဖြစ်တဲ့အင်္ဂလန်နဲ့ရုရှားတို့ကစားကြတာမှာတကောစီသေရကျသွားခဲ့ပါတယ်ခင်ဗျာ။
ဒီကနေ့မှနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလိုင်းကြီးညာပေးသွားတာပါ။အစီအစဉ်ထုတ်လို့ရမှုကဒေါက်ခင်မျိုးသက်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ဇီနပ်ဘဒူရာမန်ဖြစ်ပါတယ်။ကျွန်မကတော့ခွာညိုပါရှင်။တနင်္ဂနွေနေ့ညနေပဲ6နာရီခွဲကနေ9နာရီအထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ16 19 25တို့ကနေတိုက်ရိုက်အတန်းလွှင့်ပေးသွားမှာဖြစ်ပါတယ်။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။